Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ6ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါအီသီယိုးပီးယားကိုလူခွင့်ရချိုးဖောက်မှုတွေကြောင့်ဒဏ်ခတ်အရေးယူမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်နိုင်ငံခြားရေးဝန်ကြီးဟောင်ကောလန်ပါဝဲရဲ့ဇာပနာကိုအမေရိကန်သမ္မတတွေတက်ရောက်ခဲ့ကြပါတယ်ထိုင်ဝမ်လွတ်လပ်ရေးကိုထောက်ခံသူတွေကိုတရုတ်အစိုးရကနေထောင်နဲ့တက်တဲ့အဖြစ်ပေးမယ်လို့ကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါပုံညာဝင်ရောင်း
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေနားဆင်ရအပြီးတင်ပြမှာကစစ်တပ်အာဏာသိမ်းပြီးနောက်ရဲသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကလူသားတူပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုနဲ့ညီမျှတဲ့အနေအထားမှာရှိတယ်လို့ WIWM အကြီးအကဲကပြောကြပါတယ
် Facts show a widespread and systematic attack on a civilian population amounting to crimes against humanity
WIWM အကြီးအကဲခုန်ဂျင်ပြောကြားသွားတာဖြစ်ပါတယ်သတင်းတွေပြီးမှနားဆင်ရပါမယ်သုံးနှစ်ကြာနေတဲ့ရခိုင်ပြည်နယ်ကအမှုအမိန့်ချတော့မဲ့အကြောင်းမြန်မာနိုင်ငံတွင်းမှာကိုဗစ်လူနာတွေပြန်တိုးလာနေတဲ့အခြေအနေမြန်မာပြည်အပဝင်ထိုင်းရောက်ရှိပြောင်းအလို့သမားတွေကိုကာကွယ်ဆေးထိုးပေးဖို့ထိုင်းပညာရှင်တွေတိုက်တွန်းတဲ့အကြောင်းတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
အဲဒီ UPN နိုင်ငံမှာလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေကြောင့်ပြီးခဲ့တဲ့နှစ်ထဲလူပေါင်းထောင်ကလန်းထိတည်ဆုံးခဲ့တာဟာနိုင်ငံတကာမှာလက်ခံထားတဲ့လူခွင့်ရေးစံတမတ်ချက်တွေကိုချိုးဖောက်ရာရောက်ကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောဆိုလိုက်ပြီးတချင်ကအမေရိကန်ရဲ့မဟာမိတ်ဖြစ်ပေးရနေတဲ့စီးပွားရေးအစီအစဉ်တွေကိုဆိုင်းငံ့ဖို့နဲ့ပိတ်ဆို့ဒဏ်ခတ်အရေးယူဖို့တတိပေးလိုက်ပါတယ်။မကြခင်လတွေဓမ္မမဟုတ်နဲ့ဒီတဲ့မြန်မြန်ဆန်းဆန်းတပုံတွေကမြို့တော်ကိုချီတက်တိမ့်ပိုင်မဲ့အရေးနဲ့ရင်ဆိုင်နေရချိန်မှာပဲအမေရိကန်ကတတိပေးလိုက်တာပါ။အစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့အဓိကအင်အားစုဖြစ်တဲ့တီဂရေးပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF ကတော့အိုရိုမိုလွတ်မြောက်ရေးတပ်ဖွဲ့နဲ့ပူးပေါင်းပြီးမြို့တော်အဒစ်ဘာဘာကိုဦးတည်လာနေပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်အာဘီအာမက်ကဒီသတင်းပတ်ထဲမှာပဲနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးအဒစ်ဘာဘာမြို့ကန်တွေလက်နက်ဆွဲကင်ပြီးမြို့တော်ကိုခုခံမှုတိုက်တွန်းချက်ထွက်လာတဲ့နောက်မှာ Amnesty International လူခွင့်အဖွဲ့ကြီးကလူခွင့်ရင်းနဲ့လူသားချင်းစာနာမှုကတ်ဆိုက်လန့်နိုင်တယ်လို့တောက်ကြမှာကြေညာပေးလိုက်ပါတယ်။တချိန်တည်းလုံလုံမှာပဲ American သမ္မတ Joe Biden ကလည်း Africa ဒေသဖွံ့ဖြိုးရေးနဲ့အခွင့်အလမ်းဆိုင်ရာအဥပဒေ AOGA အစီအစဉ်ထဲကနေ Ethiopia ကိုဖယ်ရှားနိုင်ကြောင်းကြေညာပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ Iran နိုင်ငံ Baghdad မြို့တော်မှာပြီးခဲ့တဲ့ October ရွေးကောက်ပွဲရလဒ်ကိုကန့်ကွက်နေကြတဲ့နိုင်ငံရေးပါတီတွေကိုထောက်ခံသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားရုံးရင်းဆန်ကပ်ဖြစ်ခဲ့ရာကလူတရာကျော်တရားရရှိခဲ့တယ်လို့ရဲနဲ့ဂျမ်းမာဝေးအတိုင်းဝိုင်းကပြောပါတယ်။အော်တိုဘာလ10ရက်ရွေးကောက်ပွဲမှာဒါဇင်နဲ့ချီတဲ့လွတ်တော်အမတ်နေရာတွေဆုံးရှုံးခဲ့ရတဲ့အတွက်မကြေမနက်ဖြစ်နေကြတဲ့နိုင်ငံရေးပါတီတွေကိုထောက်ခံကြတဲ့ပါတီဝင်လူပေါင်း300ကျော်လောက်စုဝေးဆန္ဒပြခဲ့ကြတာပါ။ရွေးကောက်ပွဲမှာရှုံးနေခဲ့ကြတဲ့နိုင်ငံရေးပါတီတော်တော်များများကတော့လက်နက်ကင်အဖွဲ့တွေရှိကြသလိုအီရန်နိုင်ငံနဲ့လည်းနှိစက်မှုရှိကြပါတယ်။လုံခြုံရေးအတွက်တားဆီးကာရန်ထားတဲ့အစိုးရရုံးတွေနဲ့နိုင်ငံခြားတန်ရုံးတွေရှိရာနေရာကိုခြိတက်ဖို့ကြိုးစားနေတဲ့ကန့်ကွက်ဆန္ဒပြကြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမျက်ရည်ပုံးတွေကြီးစန်းအစစ်တွေကိုလေထဲပစ်ခတ်ပြီးမောင်းထုတ်နေပါတယ်။ဒဏ်ရာခဲ့သူ100ခန့်မှန်းခြေ125ရောက်ရှိပြီးအဲ့ဒီထဲမှာမိဂုံးငွေရှိမှုသူက29ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကျန်တဲ့သူတွေကတော့ဂဲရီနဲ့ပစ်ပေါက်ခဲ့တဲ့ဒဏ်ရာရလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းဆိုပါတယ်။ဝင်းကြီးချုပ်မူစတာဖာအယ်ကာရမီကတော့ရုံးရင်းဆိုင်ကဖြစ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ညွှန်ကြားထားပါတယ်ခင်ဗျာ
ပါကစ္စတန်ခြေဆိုင်ဒရစ်အီတာလီဘန်လက်နက်ကိုင်အဖွဲ့ TTP ရဲ့လက်ပေါင်းများစွာအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်ပါကစ္စတန်အစိုးရကငြိမ်းချမ်းဆွေးနွေးပွဲတွေလုပ်နေတယ်လို့ပါကစ္စတန်ရာရှိတွေကတောက်ကြန်နေမှာပြောပါတယ်အင်းနီချင်းအာဖဂန်နစ္စတန်နိုင်ငံကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေရဲ့အကူအညီနဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာဆွေးနွေးပွဲကျင်းပနေတာပါပါကစ္စတန်နိုင်ငံနဲ့ဆိုးရတဲ့ရာဇဝတ်ပြစ်မှုကျူးလွန်တာမျိုးမရှိတဲ့ GDP တပ်သားတွေအနေနဲ့ပါကစ္စတန်ဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေဘောင်တွေပြန်နေနိုင်မှုလှုပ်ဆောင်နေတာဖြစ်ပြီးဒီလူတွေကိုလူငင်းချမ်းသာခွင့်ပေးဖို့အဆိုပြုထားကြောင်းလည်းပြောပါတယ်။ပါကစ္စတန်အစိုးရအနေနဲ့အရင်ကလည်းအခုလိုကမ်းလှမ်းမှုမျိုးလုပ်ခဲ့ကြောင်းနိုင်ငံသားတွေတရားဥပဒေဘောင်နဲ့ပြန်ရအောင်ဆွေးနွေးမှုတွေလုပ်တင်ကြောင်းပါကစ္စတန်မျိုးသားလုံခြုံရေးအကြံပေးမိုးယူဆက်ကပြောပါတယ်။ဆွေးနွေးမှုတွေကလည်းနှစ်ဖက်ကြားယာယီနားလည်မှုရခဲ့တယ်လို့လည်းအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ပါကစ္စတန်သတင်းစာ Dawn ကအတောက်ကြာနေမှာဖော်ပြပါတယ်။ဒီနားလည်မှုက TTP အနေနဲ့ပါကစ္စတန်တလွှားအပြစ်ရဲ့ကြေညာမှာဖြစ်ပြီးအပြန်လန်အဖျင်ယုံကြည်မှုတိဆောက်တဲ့အနေနဲ့ပါကစ္စတန်အစိုးရကအချင်းချထားတဲ့အရေးအတွက်မသိရသေးတဲ့သူ့လူတွေကိုပြန်ပြီးလွှတ်ပေးရမှာလည်းဖြစ်ပါတယ်။
စကော့တလန်ကဂလက်စကိုမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP26 ရဲ့ခမ်းမအတွင်းမှာကောခမ်းမပြင်ပမှာပါလူငယ်တက်ကြွလှုပ်ရှားသူတွေကနိုင်ငံတကာခေါင်းဆောင်တွေအနေနဲ့ကမ္ဘာကြီးပူနွေးလာမှုရဲ့အဖြစ်ဆိုးကနေရှောင်ရှားနေအောင်အတူတကွခိုင်ခိုင်မာမာဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ်။ရာသီဥတုဆိုင်ရာလှုပ်ရှားမှုထင်ရှားသူတဦးဖြစ်တဲ့ဆယ်ကျော်သက်အရွယ်ဂရီတာသွန်ဘားကတော့အခုညီလာခံမှာထိထိရောက်ရောက်ဆောင်ရွက်နေတာမရှိဘူးဆိုပြီးဝေဖန်လိုက်ပါတယ်။
And the question we must now ask ourselves is
ဘာအတွက်ကျမတို့တိုက်ပွဲဝင်နေကြသလဲဆိုတာမေးခွန်းထုတ်ကြရမှာပါကျမတို့ကိုယ်ဘာသာကိုကယ်တင်ဖို့လားကဘာကြီးရှင်နိုင်ရေးအတွက်တိုက်ပွဲဝင်နေကြတာလားလုံရိုးလုံစင်တိုင်းပဲနေကြဖို့လားကျမတို့ရဲ့ခေါင်းဆောင်တွေကတော့နှစ်ကုစလုံးဖြစ်နိုင်ပါတယ်လို့ပြောပါတယ်ဒါပေမဲ့တကယ်လက်တွေ့မှာမဖြစ်နိုင်ဘူးဆိုတာကတော့လက်ခံဖို့ခက်ခဲတဲ့အမှန်တရားပါလို့တက်ကြွလှုပ်ရှားသူသွန်ဘတ်ကပြောသွားပါတယ်ကုလသမဂ္ဂရဲ့အရင်းညီလာခံမှာမနေ့တောက်ကြနေကလူငယ်တွေကိုအဓိကဥတီခဲ့ပေမဲ့လက်တွေအစည်းအဝေးမှာလူငယ်တွေရဲ့အခမ်းကဏ္ဍအားနည်းနေတာကိုလှုပ်ရှားသူတွေကထောက်ပြပါတယ်။သတင်းစာရှင်းလင်းပွဲတစ်ခုမှာလူငယ်တွေရဲ့ပါဝင်ပတ်သက်မှုကိုပြောကြားပေမဲ့စင်မြင့်မှာဦးဆောင်ဟောပြောသူတွေထဲမှာတော့အသက်30အောက်လူငယ်တစ်ယောက်မှမပါခဲ့ပါဘူးခင်ဗျာ။
VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American C company Pfizer ကသူထုတ်လုပ်တဲ့ COVID-19 ကာဝယ်ဆေးအသစ် Paxlovid တောက်ဆေးဟာ COVID ကြောင့်ဆေးရုံတက်ရတာသေဆုံးလာတာတွေကို89ရာခိုင်နှုန်းထိလျှော့ချပေးနိုင်တယ်လို့တောက်ကြနေမှာကြေညာပါတယ်။ဒါအပြင်ဒီဆေးကိုအရေးပေါ်အသုံးပြုခွင့်ပေးဖို့အတွက် FDA American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲဌာနကိုတင်သွင်းဖို့ပါစီစဉ်နေတယ်လို့လည်းပြောပါတယ်။ဒီဆေးကို COVID ကူးစက်ခံပြီးဆေးရုံတက်စရာမလိုပေမဲ့အချိန်နဲ့ဆိုးလာနိုင်တဲ့လူရည်တွေမှာဆန်းတက်ခဲ့တာဖြစ်ပြီးဆန်းတက်မှုကိုကြက်ပန်းပြုလို့ရမှာ double blind study လို့ခေါ်တဲ့အဆန်းတက်ခံလူနာရောကုသမဲ့ဆရာဝန်ပါလူနာကိုဆေးပေးထားမှသာအတိမပေးပဲဆန်းတက်ခဲ့တာဖြစ်ကြောင်း Pfizer ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့လတုန်းက American ဆေးကုမ္ပဏီ Merck ကပထမဆုံးထုတ်လုပ်နိုင်ခဲ့ကြောင်းကြေညာခဲ့တာဒီတောက်ဆေးကိုထုတ်လုပ်နိုင်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ရဲ့ Monopiravir တောက်ဆေးအတွက်အရေးပေါ်အသုံးပြုခွင့်လျှောက်ထားတာကို FDA ကဒီလကုန်လောက်မှာအဆုံးဖြတ်ပေးဖို့ရှိပါတယ်။ Merck ရဲ့တောက်ဆေးကတော့ COVID ကြောင့်ဆေးဝင်တည့်ရမှုနဲ့သေဆုံးမှုကိုရာဂိုင်းနှုန်း90အထိလျှော့ချနိုင်တယ်လို့ပြောပါတယ်။ဒီဆေးကို Britain ကကြက်တပြေးနေမှာအရေးပေါ်အသုံးပြုခွင့်ချထားပေးခဲ့တယ်လို့ EMA ဥရောပဆေးပညာအဖွဲ့အစည်းကလည်းအတည်ပြုပေးတဲ့မတဲ့အများဆန်းစစ်ဖို့လုပ်နေတယ်လို့ပြောပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးဟောင်းလည်းဖြစ်ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌလည်းတာဝန်ယူခဲ့ဘူးတဲ့ကော်လင်းပါဝါရဲ့ဇာပနာအခမ်းအနားကိုဝါရှင်တန် DC မြို့တော်က National Cathedral ဖခင်ရန်ဘုရားရှင်ကိုကျောင်းမှာတောက်ကြနေကကျင်းပရမှာမိသားစုဝင်တွေမိတ်ဆွေတွေအပြင်အမေရိကန်သမ္မတတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာပြီးခဲ့တဲ့လတည်းကကိုဗစ်ကပ်ရောဂါကူးစက်ခံရပြီးနောက်ဆက်တွဲဝေဒနာတွေကြောင့်နိုင်ငံသားဝန်ကြီးဟောင်းအသက်84နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ကက်သီဒရယ်ဘုရားရှင်ကိုကျောင်းကအခမ်းအနားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်၊သမ္မတဟောင်းဘာရက်အိုဘားမားနဲ့သမ္မတဂရောမီရှယ်အိုဘားမား၊သမ္မတဟောင်းဂျော့ချ် W. ဘုရှ်နဲ့သမ္မတဂရောလော်ရာဘုရှ်၊နိုင်ငံသားဝန်ကြီးဟောင်းဟီလာရီကလင်တန်အပါအဝင်ထင်ရှားတဲ့ပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်။သမ္မတဟောင်းဘီလ်ကလင်တန်ကတော့မကြသေးခင်တုန်းကကျမ်းမာရေးအတွက်ဆေးကုသမှုခံရတာကြောင့်မတက်ရောက်နိုင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဇာပနာအခမ်းအနားမှာပဲကော်လင်းပါဝါရဲ့သားဖြစ်သူမိုက်ကယ်ပါဝါကမိုက်ကယ်ပါဝါနိုင်ငံရေးဝန်ကြီးဟောင်းမန်ဒရင်းအော့ဘရိုက်တို့အပါအဝင်မိသားစုဝင်တွေမိတ်ဆွေတွေကွယ်လွန်သူဝန်ကြီးဟောင်းရဲ့စီရစ် တန်တမာရေးကျွမ်းကျင်သူတွေမိတ်ဆွေတွေနဲ့မိသားစုတွေအမတ်တရစကားပြောကြားခဲ့ပါတယ်ခင်ဗျာ
ထိုင်ဝမ်လွတ်လပ်ရေးအတွက်ထောက်ခံပံ့ပိုးသူတွေကိုရာဇဝတ်မှုနဲ့ထောင်ဒဏ်တသက်တကြားပြစ်ဒဏ်ဆီရင်မှာဖြစ်ကြောင်းတရုတ်စုကထိုင်ဝမ်ရေးရာဌာနကတောက်ကြနေမှာပြောပါတယ်ဒါဟာထိုင်ဝမ်ကိုတရုတ်ပိုင်နဲ့ဖြစ်ကြီးညာထားတဲ့တရုတ်စုရဲ့နဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာချိန်မှာထိုင်ဝမ်လွတ်လပ်ရေးလိုလားသူတွေကိုအပြစ်ပေးဖို့အတွက်ဒီအစိုးရကပထမဆုံးအကြိမ်ဖြစ်ပြောကြားလိုက်ပြီးတော့အမည်မဲဆင်းကိုပါထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီဆင်းနဲ့မှာထိုင်ဝမ်ဝန်ကြီးချုပ်ဆူဆိုင်ချန်လွှတ်တော်ဥက္ကဋ္ဌ UC ကွန်နဲ့နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘူးတို့ကိုပါထည့်သွင်းထားတာပါ။ဒီဆင်းနဲ့ပတ်ဝန်းကျင်တွေကိုတရုတ်ပြည်မှကြီးနဲ့ဟောင်ကောင်မကောအထူးအုပ်ချုပ်ခွင့်ရဒေသတွေကိုပေါင်ဝင်ရောက်ခွင့်ပေးမှာမဟုတ်ကြောင်းပြောခွင့်ရကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
ကုလသမဂ္ဂစန္ဒဧကနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့နောက်ဆုံးထုတ်ပြန်တဲ့စားတောက်ကုန်ဈေးနှုန်းအညွန့်ကိန်းအရကမ္ဘာတစ်ဝှမ်းစက်တင်ဘာလကနေအောက်တိုဘာလအတွင်းချင်းတောင်းတထောင်စာကုန်ဈေးနှုန်းဟာ300ကျပ်နှုန်းတက်သွားပါတယ် FAO ရဲ့ကောက်ပဲသီးနှံညွန့်ကိန်းအရအောက်တိုဘာလထဲ 3.2 ကျပ်နှုန်းဈေးတက်ခဲ့ပါတယ် American, Russia, Canada အပါအဝင်ဂျုံအထက်ပြည်ပတင်ပို့တဲ့နိုင်ငံတွေမှာစိုက်ပျိုးမှုတွေကိုရှော့ချလာတဲ့အတွက်ဂျုံဈေးနှုန်းဟာ900ကျပ်နှုန်းဈေးတက်ခဲ့ပါတယ်ဟင်းဒီရဲကထုတ်လုပ်တဲ့စားသုံးစီဈေးနှုန်းဟာလည်း၄လဇက်တိုက်ဈေးတက်ခဲ့ရာကအော်တိုဘာလမှာတော့ 6.6 ကျပ်နှုန်းအထိဈေးအမြင့်ဆုံးတက်ခဲ့ပါတယ်။မလေးရှားနိုင်ငံမှာရွှေပြောင်းအလုပ်သမားတွေရှားပါမှုကြောင့်စီဈေးတွေတက်သွားရတာဖြစ်တယ်လို့ FAO ကပြောပါတယ်။နိုးရက်ပြည်စီဈေးနှုန်းဟာလည်း 2.5 ကျပ်နှုန်းလောက်တက်သွားပြီးမဲ့3လဇက်တိုက်ကျဆင်းလာတဲ့အသားဈေးနှုန်းကတော့3.9ကျပ်နှုန်းကျဆင်းသွားတယ်လို့ FAO အညွှန်းကိန်းမှာဖော်ပြထားပါတယ်ခင်ဗျာ။
စနေနေ့မနေ့ကင်းထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဥက္ကမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမစတင်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အရသားတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေဟာလူသားတို့ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှု Crime Against Humanity နဲ့ညီမျှတဲ့အနေအထားမှာရှိတယ်လို့ IIMM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့အကြီးအကဲNicholas Khom GM ကပြောဆိုလိုက်ပါတယ်ဦးစုံမိုးကျော်ကဆက်ပြီးတော့တင်ပြมาဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကနဦးရရှိထားတဲ့အကြက်အလက်တွေအရအရသာပြည်သူတွေအပေါ်စနစ်တကျပြင်းထန်ထားတိုက်ခိုက်တဲ့လက္ခဏာတွေတွေ့ရှိရပြီးလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crime Against Humanity မြောက်နိုင်ကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM အကြီးအကဲနီကိုလတ်ကွန်ဂျင်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် Facts show a widespread and systematic attack on a civilian population amounting to crimes against humanity so we'll be collecting and attempting to verify
ဖြစ်ဖြစ်တဲ့ကနဦးရရှိတဲ့အချက်အလက်တွေကိုစမ်းစစ်ကြည့်ရမှာအရသားတွေပေါ်ကြည်ကြည်ပြန့်ပြန့်နဲ့စနစ်တကျတိုက်ခိုက်တာတွေကိုတွေ့ရတာကြောင့်လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့ကျွန်တော်တို့ခန့်စားမိပါတယ်
။ရခိုင်ပြည်နယ်မှာ2019ခုနှစ်ကရဝင်းကြတဲ့အပေါ်လူခွင့်ချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားပေမဲ့မြန်မာနိုင်ငံကိုတော်ရောက်စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ခဲ့တဲ့ IIMM အဖွဲ့အနေနဲ့ဆေးရနာသိမ်းမှုကြောင့်လုပ်ငန်းတွေလုပ်ဖို့စိန်ခေါ်မှုတွေနဲ့အတူအခွင့်အလမ်းတွေပေါ်ပေါက်လာတယ်လို့လည်းပြောဆိုပါတယ်အတူတပြင်းဆေးရနာသိမ်းပြီးနောက်ပိုင်းလူခွင့်ထုတ်ဖော်မှုအချက်အလက်တွေကိုပုံမစုဆောင်းရရှိလာကြောင်း IIMM အဖွဲ့ရဲ့အကြီးအကဲကပြောပါတယ
် because we receive so many communications particularly from people inside Myanmar urging us
ဒီကမြန်မာပြည်ကဆက်သွယ်မှုအများများလက်ခံရရှိခဲ့ပါတယ်တာဝန်ခံမှုရှိအောင်လုပ်ပေးဖို့မြန်မာနိုင်ငံမှာကြုံနေရတဲ့အခြေဖက်မှုတွေအဆုံးသတ်ပြီးတာဝန်ရှိသူတွေကိုလည်းအရေးယူဖို့တောင်းဆိုကြပါတယ်
ဆရာနာသိမ်းပြီးနောက်ပိုင်း IIMM အဖွဲ့ကိုဆက်သွယ်မှုပေါင်း2,000ကျော်ရရှိခဲ့ပြီးတပ်တွေအထောက်အထားတပ်တန်းခွဲကျော်လက်ကမ်းရရှိထားကြောင်းလည်းပြောပါတယ်ရရှိထားတဲ့အချက်အလက်တွေကိုစမ်းစစ်လေ့လာမှဖြစ်သလိုနောက်ထပ်အချက်အလက်တွေထပ်မံစုဆောင်းပြီးမြန်မာနိုင်ငံမှာကြီးလေးတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေပေါ်အရေးယူနိုင်အောင်ကြိုးပမ်းသွားမှဖြစ်ကြောင်းလည်းပြောပါတယ်အထူးသဖြင့်လူအခွင့်အရေးထုတ်ဖော်မှုတွေဟာစနစ်တကျညွန်ကြားချက်တွေနဲ့ကျူးလွန်တာတွေကိုတွေ့ရတဲ့အတွက်စုံစမ်းဖော်ထုတ်ဖို့ကြိုးပမ်းသွားမယ်လို့ပြောပါတယ
် There were certain patterns in the violence and in fact in the first month or 6 weeks or so we saw
ana tani patama talat la gwe la ma sanat pya duri po lo nyoe tat phwe ga akan tat ne tou pyan na twi ya ba de naw pai ma lo po chan dan la bi sanat pya duri ko chan phet phyu khwe de ni de ko tou la twi ya ba de nya sa ma de byai ne phit ta ko twi ya de twi da bo ga ni mu wa cha bi lout de lo kaok che swae sia phit ni ba de
se ana tain mu san jin du de ko nei ne ya ma u pa de me lou ya de တချို့လူပုဂ္ဂိုလ်တွေနဲ့အတိုင်းအဝိုင်းတွေကိုပြစ်မှတ်ထားတာတွေအထူးသဖြင့်ကျမ်းမာရေးဝန်ထမ်းတွေသတင်းသမားတွေအတိုက်ခံနိုင်ငံရေးသမားတွေပါဝင်တာတွေ့ရတယ်လို့လည်းပြောပါတယ်မြန်မာဆက်အာဏာပိုင်တွေဘက်ကတော့ဥပဒေနဲ့အညီဆောင်ရွက်နေကြောင်းကာကွယ်ပြောဆိုထားပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လူ့အခွင့်အရေးအဖွဲ့တွေရဲ့ဆွဆဲချက်တွေဟာလည်းလက်တွေ့အခြေအနေတွေကိုထင်ရှားမှုမရှိဘူးလို့တုံ့ပြန်ထားပါတယ် WIWM ကတော့2018ခုနှစ်ကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းရိုဟင်ဂျာတွေအပေါ်ကြီးလေတဲ့လူအခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးနောက်တစ်နှစ်2018ခုနှစ်ထဲမှာပဲကုလသမဂ္ဂလူအခွင့်ကော်မရှင်ကနေဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း WIWM ဟာရိုဟင်ဂျာအရေးတာမကပဲမြန်မာနိုင်ငံမှာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်ကြီးလေတဲ့ရာဇဝတ်မှုတွေအတွက်စောင့်ကြည့်ပြီးတပ်တွေအထောက်အထားတွေစုဆောင်းဖို့တာဝန်ရှိတယ်လို့WIWM အကြီးအကဲနီကိုလတ်ကွန်ဂျင်ကပြောဆိုခဲ့ပါတယ်
။ဥဆုံးမှုကြောပြောပြသွားတာပါခင်ဗျာ။၃နှစ်ကြာနေတဲ့ရခိုင်ပြည်နယ်ကအမှုအမိန့်ချမဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှတ်တင်တဲ့2019 AP လာကလေးကဖမ်းဆီးတရားစွဲခံရတဲ့မြောက်ဦးမြို့နယ်လက်ကာရွာကဒီရွာသား23ဦးရဲ့အမှုကိုနိုဝင်ဘာ19ရက်နေ့ကျရင်အမိန့်ချတော့မှာဖြစ်ပါတယ်။သုံးနှစ်နီးပါးကြာဆစ်ဆစ်ခဲ့တဲ့အမှုမှာတရလူဘက်ကလည်းပြစ်မှုမြောက်ကြောင်းသက်သေမပြနိုင်တာကြောင့်အဖမ်းခံရသူတွေကိုပြန်လွှတ်ပေးစီခြင်းတယ်လို့ရှေ့နေတွေကပြောပါတယ်ရန်ကုန်မြို့ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းညောင်ဦးမြို့မှာ2019ခုနှစ်ကကိုတောင်ဖရန်ကြီးကရဲတပ်ရင်ကိုရခိုင်လက်နက်ကင် AA အဖွဲ့တိုက်ခိုက်နေစဉ်စစ်ကူပေးဖို့လာတဲ့တပ်မတော်စစ်ကြောင်းလက်ကကြေးရအနီးမှာကြားဖြတ်တိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုမှာလက်ကကြေးရသားတွေပါဝင်ပတ်သက်နေရဲဆိုပြီးလက်ကကြေးရသား28ဦးကို2019ခုနှစ်ဧပြီလမှာတပ်မတော်ကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရတဲ့လက်ကကြေးရသား28ဦးတည်းက3ဦးမှာစစ်ကြောရေးအတွင်းတိတ်ဆုံးခဲ့ပြီး2ဦးပြန်လည်လွတ်မြောက်ခဲ့ပါတယ်အခုတည်းဒီဆက်လက်ဖမ်းဆီးခံနေရတဲ့23ဦးကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေဖြစ်တဲ့ဥပဒေပုံမှန်50ကကြီး52ကကြီး50စာမျက်နှာ54ရို့နဲ့လည်းတရားစွဲဆိုထားပါဗျ။တုံးနှစ်နီးပါးစစ်ဆေးနေတဲ့အမှုအတွက်လာမယ့်နိုဝင်ဘာလ19ရက်နေ့မှာအမိန့်ချမှာဖြစ်တယ်လို့လည်းအဲ့ဒီအမှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှေ့နေဦးအောင်စစ်မင်းကပြောပါဗျ။ဒီ
မှာစစ်ဆေးရဲ့အချိန်မှာသူကတုံးနှစ်နီးပါးလောက်ကြာတော့ပြီ။ကြာရဲပါပြုလို့ကြာရဲဆိုတက်တက်ပေါ်လို့မရတာတမျိုးကိုဗစ်ကာလကတမျိုးအဲ့လိုတွေကြောင့်မျိုးမျိုးကြံ့ကြာတော့တယ်ပေါ့နော်။ကြံ့ကြာတော့တဲ့အချိန်မှာဒီမနေ့ကသုံးလေးလောက်ကြာပြီးအခုအချိန်မှာအဲ့တော့သိဆိုရတဲ့ဟိုညာဇဝဲကြီးမုံမဲ60မိကျောင်း2069နဲ့နိမိကျောင်း2021အာနိမိကျောင်း2020အဲ့ဒီမုံတွေကတော့အခုအပိတဲ့အမင်းချဖို့အရှင်ရောက်တော့ပြီပေါ့နော
်လက်ကကြီးရတာ23ဦးဖမ်းဆီးခံခဲ့ရချိန်2019ခုနှစ်ဧပြီလ9ရက်နေ့တုန်းကတော့ရခိုင်လက်နက်ကိုင် AA အဖွဲ့ကိုနိုင်ငံတော်ကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြီးညာထားခြင်းမရှိသေးပါဘူး။ဒါပေမဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတာဟာဥပဒေလုံထုံးလုံးကြီးအရမမျှတလို့ဖမ်းဆီးခံရသူတွေနစ်နာတယ်လို့လည်းရှင်းနေဦးအောင်စင်မင်းကပြောပါတယ်
။အကြမ်းဖက်အဖွဲ့အစည်းအဖြစ်ဒီအတမတော်မချောညာခင်ကလေးကကျွန်တော်တို့ကိုယ့်ရဲ့လေးလာပိုင်း2019ကလေးကဒီကျွန်တော်တို့လက်ကားလူတွေဖမ်းဆီးခံရတာပေါ့နော်ဖမ်းဆီးပြီးတော့ကျွန်တော်တို့တရားစွပ်စွဲတော့အချက်ပတ်တက်တဲ့ဥပဒေနဲ့ဒါပေမဲ့သူတို့ကအချက်ပတ် AO အချက်ပတ်ဖမ်းဆီးနဲ့မချောညာခင်ကလေးကသူတို့ဖမ်းဆီးတာပေါ့နော်မချောညာခင်နဲ့အချက်ပတ်ဖမ်းဆီးနဲ့တွေ့လို့ဆိုတာကတော့ကျွန်တော်တို့ဥပဒေနဲ့လုံခြုံလုံးနေနေလေးလိုရဲတယ်လို့တော့ကျွန်တော်ထင်တယ်ပေါ့လိုရဲတယ်လို့ထင်တယ်တရားခေါ်တဲ့အတွက်ဒါကနင်းနာတယ်ပေါ့
တရလူရီဘက်ကလည်းလက်ရှိဖမ်းဆီးခံထားရတဲ့လက်ကကြေးရသား23ဦးဟာပြစ်မှုကျူးလွန်တယ်လို့မတင်ပြနိုင်ခဲ့ဘူးလို့လည်းရှေ့နေကပြောပါရယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း AA အဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့တတ်မှတ်ထားတာကနေပယ်ဖျက်လိုက်တာကြောင့်လက်ရှိဖမ်းဆီးခံထားရတဲ့လက်ကကြေးရသား23ဦးကိုအပိသက်အမိန့်ချမဲ့နေ့မှာလွတ်ပေးစေခြင်းနဲ့လို့တရားလွတ်တော်ရှေ့နေရှေ့နေဦးအောင်စင်မင်းကပြောပါရယ
်အပိသက်အမိန့်ချဖို့အချိန်ကြရင်တော့ကျွန်တော်တို့ဟိုတရားခံတွေကိုတရားစီရင်ရေးအနေနဲ့လလလလစီဆုံးခဲ့ကြရှင်ပဲပေါ့နော်အဲအဲ့ဒီဒီဆက်ပါကျွန်တော်တို့တရားကြေတာတော့အမေပေါ်ပေါ်ဆွဲရရင်ပြည်မှုစုလင်ပါလေလို့ပြောလို့ခါခါတင်ပြနိုင်တာလည်းမရှိပါဘူးအဲ့ဒါလည်းကျွန်တော်တို့တရားစီရင်ကို
Yekhan bine ma tamaro ne yekhan lan na gan AA apwe ro tai pwe phit bwa ga chin ga AA apwe ne set set de so bi phan si khan ya du ri a mya pya shi ga da ba lat shi ma ro yekhan lan na gan AA apwe ne tamaro cha na le mu ne a pye yet tha da lo tamaro bak ga le AA apwe ne set set bi phan si tha du ri ko pyan lut pe ya re shi be me a jan phan mu u pwe pwa re ne phan si tya swae so khan da ya bi 3 ne ni ba a mu yin sai ni ya de lat ga ji ya da 23 ko ro lut pe da ma shi de ya le phit ba de khmyar
ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာကိုဗစ်လူနာတွေတိုးလာနေတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလဆန်းပိုင်းကစပြီးတော့ကိုဗစ်အတည်ပြုလူနာ1000ဝန်းကျင်အထိပြန်များလာနေပါတယ်ဒါကွင်းစစ်ဆေးမှုပိုလုံနိုင်တာကြောင့်အခုလိုများလာတာလို့ကျန်းမာရေးဝန်ကြီးဌာနဘက်ကပြောပါတယ်ကိုဗစ်လူနာအများဆုံးဖြစ်နေတဲ့ရှမ်းပြည်နယ်လာရှိုးမြို့ကမြို့မဆေးကြီးကိုနိုဝင်ဘာ9
ကနေ့အထိကျသွားခဲ့ရာကနေနိုဝင်ဘာ2ရက်နေ့မှာ1084ဦးအထိအတီးပြူလူနာပြန်များလာခဲ့ပါတယ်။အဲ့ဒီနေ့ထဲကနေ့စဉ်အတီးပြူလူနာ1000ဝန်းကျင်မှာရှိနေတာပါ။အတီးပြူလူနာအများဆုံးကရှမ်းပြည်နယ်မှာဖြစ်ပါတယ်။ရှမ်းပြည်နယ်လာရှိုးမြို့မှာကိုဗစ်ကပ်ရောဂါပိုတွေ့ရှိတဲ့လူနာတွေဒီရက်ပိုင်းများလာတယ်လို့သေဆုံးမှုတွေလည်းတိုးလာတာကြောင့်မြို့မှာဈေးကိုမနေ့နိုဝင်ဘာ5ရက်တောက်ကြာနေ့မှာပြန်ပိတ်ခဲ့ရတယ်လို့လာရှိုးမြို့ငိမ့်ချမ်းသစ္စာပရာဟိတအသင်းကအတွေ့အမှုဦးဆန်းမောင်ကပြောပါတယ်။
ဒီကဥစ္စာမနေ့ကကျွန်တော်တို့ဈေးမှာပြန်ပြီးတော့ဆက်ပါလို့ဈေးဈေးတယ်၃ရောက်ပြန်တွေ့လို့ positive လေပြီးတော့အဲ့ဒါဈေးမှာဈေးကဒီနည်းပြိလိုက်၃ရက်မှာတော့လေးတုံးလာအဲဆင်းရဲကို၅ရောက်လောက်တော့သွားတယ်ပုံမှန်ရတယ်ဟိုရက်ကကျွန်တော်လုံးဝကျော့သွားပြီးတော့တရက်ကိုအဲတစ်ခါလေးကျရင်တရက်တစ်ခါလေး၃ရောက်အဲ့လောက်ပဲရှိသွားတယ်အခုကျတော့ဒီရက်ပိုင်းတော့အဲ၅ရောက်၆ရောက်၇ရောက်အဲ့လိုပြန်ဖြစ်လာ
အခုလိုကိုဗစ်အတီးပြူလူနာတွေပြန်များလာရတာကစစ်ဆေးပေးတဲ့ဓာတ်ခွဲနမူနာတွေပိုများလာလို့ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ
်စစ်တဲ့ပုံမှာမူတည်ပြီးတော့ဗောနော်စစ်တာအများရင်တွေ့ရတယ်များနိုင်တယ်ဗောနော်ရာဂိုင်းနှုံးသဘောကလည်းဒီလိုပါစစ်တာလည်း2800 3000အဲ့ပုံဝင်ချင်းတွေဖြစ်တာဟုတ်ဒုတိယနိုင်တဲ့ဆိုင်အများကြီးအောင်တူးစစ်နိုင်တဲ့သဘောရှိတာဗောနော်ဒါပေမဲ့ပိုးတွေ့ရာဂိုင်းနှုံးအနေအထားကိုကြည့်ရင်တော့ကျွန်တော်ကဒီတတိယလိုင်းကိုအတိုင်းတာတစ်ခုထိတော့ဒါကောင်းကောင်းလေးထိန်းချုပ်ထားနိုင်ပြီဆိုတော့ပေါ်နေပေါ့နော
်အခုရပိုင်အတွင်းကျန်းမာရေးဌာနကတရက်ကိုဓာတ်ခွဲနမူနာ2000ကနေ3000နီးပါးစစ်ဆေးပေးနေပါတယ်အရင်ကိုဗစ်ပိုးတွေပြင်းထန်စဉ်တုန်းကကူးစက်မှုတွေကိုရှော့ချနိုင်ဖို့ stay at home သတ်မှတ်ထားတဲ့မြို့နယ်တွေ119မြို့နယ်ရှိခဲ့ပါတယ်ပိုးကူးစက်မှုရော့လာတဲ့မြို့နယ်တချို့ကိုပထမတစ်ကြိမ်6မြို့နယ်ဒုတိယတစ်ကြိမ်44မြို့နယ်စုစုပေါင်းမြို့နယ်50ကိုလက်ရှိ stay at home သတ်မှတ်ချက်ပယ်ဖျက်ပေးထားပြီးဖြစ်ပါတယ်လက်ရှိမှာကိုဗစ်ကူးစက်မှုတွေကြောင့် stay at home သတ်မှတ်ထားတဲ့မြို့နယ်က69မြို့နယ်ရှိပါတယ်။အရင်ကတည်းကစာရင်အတီးပြူလူနာရာဂိုင်းနှုန်းလျော့သွားတယ်လို့ကျန်းမာရေးဝန်ကြီးဌာနကလည်းကန့်သတ်ချက်တွေဖြေလျှော့ပေးနေပြီးမဲ့ပြည်သူတွေအနေနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုအတွက်လိုင်းနာရမယ့်စည်းကမ်းသတ်မှတ်ချက်တွေကိုမပေါ့လျော့ပဲလိုင်းနာကြဖို့လိုအပ်တယ်လို့ပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်
။အဲတော့အဓိကတော့မပေါ့ဖို့လိုပါတယ်ပေါ့နော်။ဒီဟာလိုင်းတစ်ခုပြီးဆုံးပြီလို့ပြောရတော့ဆော့ပါသေးတယ်။အဲ့တော့မပေါ့ဖို့လိုတယ်ကျွန်တော်တို့ဒါတွေပူပေါင်းဆောင်ရွက်ပြီးတော့ဆောင်ရွက်ဖို့လိုတယ်နောက်တစားပေါ်ရင်သူကနောက်ကလိုက်ရင်းနဲ့ဒီနေ့ကကူးဆက်ထားလေးပေါ်မူတည်ပြီးတော့နေ့စဉ်တွေ့ရတဲ့ခင်ခင်နဲ့ဆိုတာလည်းအတက်ကြရှိနေတယ်နောက်မှကျွန်တော်တို့ကဒီကျက်မရေးဝန်ကြီးဌာနကလည်းထုတ်ပြန်တဲ့အခါမှာဒီအပတ်စဉ်အတက်ကြနေပဲသူကရာဂိုင်းနှုန်းဥတွေ့ရာဂိုင်းနှုန်းနဲ့ဥတွေ့ကြွေးကိုထုတ်ပြန်တာပေါ့နော်အဲ့တော့ကျွန်တော်တရက်ချင်းကဆန်းကများပိုဆက်နိုင်တဲ့နေကြရင်လည်းများများတွေ့ပြီးတက်သွားရှိနိုင်တယ်စစ်တပ်နဲ့နေကြရင်လည်းရှိနိုင်တယ်ပေါ့နော်အဲတော့နိုင်ငံတကာမှာတော့သူကဟောပေါ့ဟို 3D average ကိုယူတာရှိတယ် 70 average ကိုယူတာရှိတယ်ပေါ့နော်ကျွန်တော်တို့ဒီမှာတော့ဟို 70 average နဲ့ကျွန်တော်တို့လည်းဟိုပုံမှန်ထုတ်ပြန်ပေးရရှိပါတယ်အဲတော့ဘာပဲပြောပေါ့နော်ဒီလိုမျိုးကြလာပြင်မဲ့မပေါ့ဘူးတူတာပေါ့နော်အဓိကကာဝေးသေးထိုးနှံမှုကလည်းတော်တော်အဓိကကြတယ်ပေါ့နော်အဲတော့ဒီဟာကိုဝိုင်းဝန်းပြီးတော့ပူပေါင်းဆောင်ရွက်ပြီးဆက်ကြဖို့တည်းတူပါတယ်က
လက်ရှိမှာတော့အသက်12နှစ်နဲ့အထက်ကျောင်းသားကျောင်းသူတွေကိုကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးပေးနေပြီးနိုင်ငံအတွင်းကကိုဗစ်ကပ်ရောဂါကူးစက်မှုတွေများနေသေးတဲ့တိုင်းနယ်ပြည်နယ်၉ခုကမြို့နယ်46ခုကစာသင်ကျောင်းတွေကလွဲရင်တနိုင်ငံလုံးအတိုင်းအတာနဲ့အခြေခံပညာကျောင်းတွေပုဂ္ဂလိကကျောင်းတွေနဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေကိုနိုဝင်ဘာလ၁ရက်နေ့ကစတင်ဖွင့်လှစ်ခဲ့ပါတယ်တက္ကသိုလ်ကျောင်းသူကျောင်းသားတွေကိုလည်းကိုဗစ်ကာကွယ်ဆေးတွေထိုးပေးပြီးတက္ကသိုလ်တွေပြန်ဖွင့်နိုင်ရေးအတွက်စစ်ကောင်စီကကြိုးစားပြင်ဆင်နေပါတယ်ခင်ဗျာ
။ဦးခမောင်ဆိုမင်းပြောပြခဲ့တာပါခင်ဗျာ။တစ်ဆက်တည်းတင်ပြချင်တာကတော့ဒီထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါ နောက်ထပ်ကူးစက်ပြန်ပွားမှုကနေကာကွယ်နိုင်ဖို့နိုင်ငံထဲမှာရှိတဲ့ရွှေပြောင်းအလုသမားအားလုံးကိုကာကွယ်ဆေးထိုးပေးဖို့လိုအပ်တယ်လို့ထိုင်းကျန်းမာရေးပညာရှင်တွေကသူတို့ရဲ့အစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ပါနေထိုင်အလုလုကင်နေကြတဲ့ရွှေပြောင်းအလုသမားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှသာနောက်ထပ်အစုလိုက်အပြုံလိုက်ကူးစက်မှုကိုကာကွယ်နိုင်မှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံကကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ထိုင်းအစိုးရကရှစ်တောင်းလောက်သားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်ဆိုပေမဲ့အားလုံးကိုထိထိရောက်ရောက်လုံလောက်အောင်ဆေးထိုးပေးဖို့လိုအပ်တယ်လို့ကျန်းမာရေးစနစ်ဆိုင်ရာသုတေသနသိပ္ပံကပညာရှင်မစ္စတာဆူရက်ကထိုင်းအစိုးရကိုတိုက်တွန်းခဲ့ပါတယ်။ပညာရှင်တွေရဲ့ထောက်ပြတိုက်တွန်းချက်တွေနဲ့ပတ်သက်လို့ရွှေပြောင်းလုသမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျာ
။ဟာပြောတော့ကောပညာရှင်တွေကိုပညာရှင်တွေဆိုတာကတော့ပြောတဲ့ယောဂကာကွယ်ထိန်းချုပ်ရေးတို့ဒီပုသက်ယောဂနဲ့ပတ်သက်တဲ့စနစ်ကောင်တယ်ပေါ်တဲ့ပညာရှင်တွေကနေပြီးတော့ထိုင်းဆိုးရအောင်တိုက်တွန်းတာပေါ့။အဓိကကတော့ဒီလူတွေအကုန်လုံးကိုတရားဝင်ရောတရားမဝင်ရောလေဈေးထိုးပေးဖို့ကိစ္စပေါ့။ကျလို့သိတော့မသိဆိုလို့ချင်းဒီရွှေပြောင်းလုံသမားအုပ်စုတွေကနေပြီးတော့တခါဟိုအုပ်စုလိုက်ကူးတက်မှုတော့ဖြစ်တယ်ဆိုလို့ချင်းတောင်းရင်တခုလုံးပြန်ကူးမှလေဒါကြောင့်မလို့ဒီဟာအရေးကြီးရယ်ဆိုပြီးတော့တို့တွေကထောက်ပြတာဗ
ျထိုင်းနိုင်ငံထဲမှာရွှေပြောင်းလုံသမားတန်းတဲ့အခြေရှိပြီးကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့ရွှေပြောင်းလုံသမား၄သိန်းနီးပါးရှိပါတယ်ဒီထဲမှာမြန်မာ2သိန်းတောင်းကျော်ကိုဗစ်ကာကွယ်ဆေးထိုးပေးခဲ့တယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်ထိုင်းတောင်ပိုင်းဖမ်းကပြည်နယ်ထဲမှာတော့FED အဖွဲ့ရဲ့အကူအညီနဲ့ထိုင်းစစ်ရုံကိုဆက်သွယ်ပြီးကာကွယ်ဆေးထိုးနှံခဲ့တဲ့ရွှေပြောင်းလုံသမား4000ကျော်လောက်ရှိပါတယ်ဒီရက်ပိုင်းမှာပဲ FED ရွှေပြောင်းစာတင်ကြောင်းကရွှေပြောင်းလုံသမားတွေရဲ့ကလေးငယ်130ကျော်ကိုလည်းကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပြပါဗျာ
ကျွန်တော်တို့ကျောင်းမှရှိတဲ့ကလေးတွေပေါ့ကျွန်တော်တို့ကျောင်းတစ်ကျောင်းမှရှိတဲ့ကလေးတွေရဲ့ဒီနမ်ကင်းဒီဘက်မှာရှိတဲ့ဒီဒီကျောင်းမှရှိတဲ့ကလေးရွှေပြောင်းလုံသမားမြန်မာကလေးတစ်သက်နဲ့နည်းနည်းတက်ရှိနေကြပေါ့ဆက်နေကြပေါ့အဲအားမျိုးအဲ့ဒါကျွန်တော်တို့ fighter ရအောင်ပို့ပြီးဒါကတော့ကျွန်တော်တို့ကဒီနေ့မှာကျွန်တော်တို့ကဆက်မရီဌာနနဲ့ဒီနေ့အစီအစဉ်ရဲကျွန်တော်မျိုးနဲ့ဆက်မရီဌာနနဲ့ပို့ပြီးအစီအစဉ်ရဲဒါကြောင့်ခြေုံနဲ့ကျွန်တော်တို့ညီနိုင်ပြီးတော့အဖွဲ့ကြီးအနေနဲ့ပေါ့နော် FVD အနေနဲ့ညီနိုင်ပြီးတော့ဒီကျွန်တော်တို့ FVD အနေနဲ့ဒီမှာလှုပ်ပြီးတော့ထိုးပေးတဲ့ဟာကတော့ဒီဖန်ကားပြိုင်နေမှာပဲနော်ဖန်ကားပြိုင်နေတယ်ပေါ့နော်ကျွန်တော်4000ကျော်တော့ကျော်လောက်တော့ရှိသေးတယ်အခုထိုးပေးနေတာလေ
ရှေ့ကျောင်းလူသားတွေအတွက်ကာကွယ်ဆေး3သန်းကနေ4သန်းအတွက်ကိုဗစ်ကာကွယ်ဆေးတွေပေးထားပေမဲ့ဒီရေအတွက်ကလုံလောက်မှုရှိရလားဆိုပြီးပညာရှင်မစ္စတာဆူရက်ကမေးခွန်းထုတ်ပါတယ်ရှေ့ကျောင်းလူသားတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုအပိုင်းမှာအခက်အခဲတချို့ရှိနေတယ်ဆိုပြီးသူကထောက်ပြပါတယ်ထိုင်းနိုင်ငံထဲကတချို့စက်ရုံလုပ်ရုံတွေမှာကာကွယ်ဆေးထိုးပေးခြင်းလုပ်ငန်းတွေလုံဆောင်နိုင်ဖို့အတွက်အဆင်မပြေတာတွေနဲ့အခက်အခဲတွေရှိနေဆဲဖြစ်တယ်ဆိုပြီးသူကပြောပါတယ်နောက်ထပ်အုပ်စုလိုက်ကူးစက်ပြန်ပွားမှုတစ်တည်းဖြစ်လာမှမျိုးကိုကာကွယ်နိုင်ဖို့ရွှေကြောင်းလုံသားတွေအားလုံးကိုထိထိရောက်ရောက်ကာကွယ်ဆေးထိုးပေးဖို့ကိုလည်းထိုင်းဆိုရကတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံမှာမလာကနေအော်ဂိုလာထိရွှေကြောင်းလုံသမား39000ကျော်ကိုဗစ်ကူးစက်ခံရပြီးဒီထဲကအများစုကတော့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကဖြစ်ကြပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ39000ကျော်ရှိနေပြီးနိုဝင်ဘာလ5ရက်နေ့မှာအသစ်ကူးစက်သူ
6000ကျော်ရှိနေဆဲဖြစ်ပါတယ်ရှင် VOA သတင်းတော့မအေးမှဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA Radio ရဲ့မီတာလိုင်းအပြောင်းလဲတွေရှိတာကိုလည်းပြောပြချင်ပါတယ် VOA ရဲ့ည9:00-10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းတို့မီတာ19 kHz 5539လိုင်းတို့မီတာ25 kHz 11803လိုင်းတို့မီတာ32 kHz 9335ကနေပြီးတော့နိုဝင်ဘာလကနေနောက်နှစ်မတ်လအထိထုတ်လွှင့်သွားမှာဖြစ်ပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Set 70B Asia Bin Juru Channel 101တမောင်ဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျတို့ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line number 32kilowatts 9335နဲ့9383ညလိုင်းနိုမီတာ49 kilowatts 6153ညကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်တို့ကမ္ဘာရဲ့လူတွေအသက်ရှင်ဖို့ယက်တည်မှုအတွက်ကိုကာကွယ်ပေးထားတဲ့အိုဇုန်အလွှာကတဖြည်းဖြည်းပါသွားပြီဆိုတော့ဒီသိပ္ပံပညာရှင်တွေချက်ချင်းအကြောင်းကြားတယ်ဒီဟာကြောင့်ကဘာကြီးနှွေးလာလိမ့်မယ
်ကဘာကြီးပူနှွေးလာမှုနဲ့ပတ်သက်လို့ဆွေးနွေးထားတာတွေကိုသိပ္ပံနဲ့နီးပညာကဏ္ဍထုတ်လွှင့်တဲ့အခါပြည့်စုံနားဆင်ရမှာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍပါအာဏာသိမ်းမှုဆန့်ကျင်တဲ့တဲကြွလှုပ်ရှားသူတွေကိုစစ်ကောင်စီကအော်တိုဘာလာတဲ့ပြန်လှုပ်ပေးခဲ့ပေမဲ့ပြန်လှုပ်လာချိန်မှာလူတွေမပြောရဲမဆိုရဲအောင်အကျဉ်းကြကာလအတွင်းနှီးမျိုးစုံနဲ့နှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ခဲ့တယ်လို့အကျဉ်းထောင်ကပြန်လွတ်လာတဲ့အလို့သမားကြီးတက်ကြွလှုပ်ရှားသူဒေါ်မျိုးမျိုးအေးကပြောပါတယ်ဒေါ်မျိုးမျိုးအေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာမက်ခင်ပြူတွေးတင်ပြတာပါတယ်ခင်ဗျာ
လာပါတော့မမျိုးရင်ရှင်အခုလိုချိန်သေးတာကျေးဇူးများတင်ပါတယ
်ဟုတ်မင်္ဂလာပ
ါဟုတ်ကဲ့ပါရှင့်တော်မမျိုးအေးအားဒီပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲပေါ့နော်ဒီမြန်မာနိုင်ငံမှာဒင်းကျုပ်ကာလလူနှင်းတက်တာခွင့်ပေါ့လေအဲဒီစစ်ကောင်စီရဲ့အပြောအရဆိုရင်တော့ပြန်ပြီးတော့လွှတ်ပေးရတယ်မှာပါတယ်လို့ဟိုကျွန်တော်တို့တည်ရတဲ့အပေါ်မှာလည်းဟိုဝမ်းသာခဲ့ပါတယ်အဲ့ဒီချိန်ကလည်းလीနော်အခုပြန်လွတ်လာတာကရောလွတ်လွတ်ချွတ်ချွတ်ပြန်လွတ်လာတာလားဘယ်လိုပုံစံနဲ့ပြန်လွတ်လာတာပါလဲရှင
့်ဟုတ်ကဲ့လွတ်လွတ်ချွတ်ချွတ်ပါပဲခံဝင်နေပါလိမ့်မရှိပါဘူး
အာဟုတ်ကဲ့ဝန်တာစရာပေါ့လေအဲ့တော့ဒီစပြီးတော့ကိုယ်ဖန်းတော့ရောဘယ်လိုဆွဲချက်တွေနဲ့တင်ပြီးတော့အခန်းခံခဲ့ရတာလဲအကျဉ်းထောင်ထဲမှာရောဘလောက်ကြာကြာနေခဲ့ရလဲဆိုတာလေးလည်းနည်းနည်းပြန်ပြီးတော့ပြောပြပေးပါလား
ဟုတ်ကျွန်မ905 dash ကာဂျင်းနဲ့ဆွဲတာပါအကျဉ်းထောင်ထဲမှာ6လနဲ့6ရက်နေခဲ့ရတယ်ပေါ့အဓိကကတော့ဒီအိတ်ကာလာပေါ့နော်ဒီတော်လန်ရေးမှာ CDN support လို့ CDN လုပ်ဖို့ဟိုဝင်ထဲနေကိုကျွန်မတို့ဆွဲဆောင်နေလို့နောက်တစ်ခုကဒီလူသမားတွေနဲ့အတူတူလမ်းမောက်တက်ပြီးတော့တော်လိုင်းကြီးဥဆောင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးဆွဲချက်တွေနဲ့ငားငါတက်ကကြီးနဲ့ဆွဲအ
ဲ့တော့ဘယ်အချင်းထောင်မှာနေခဲ့ရလဲဒီအချင်းထောင်တွင်းမှာရောကျွန်တော်တို့ကြားတာကတော့တော်မျိုးအေးဆိုရင်တိုက်ပိတ်ခံရတဲ့အထိအခြေအနေကြုံခဲ့ရတယ်လို့တော့ပြောတယ်အဲ့ဒါရောဟုတ်ပါသလားအချင်းထောင်တွင်းအတွေ့အကြုံပေါ့နော်နည်းနည်းမျှဝေပြပ
ါဟုတ်ကဲ့အင်းစိန်အချင်းထောင်မှာပါအဲဟုတ်ပါတယ်တိုက်ပိတ်ခံရတာပါတိုက်ပိတ်ခံရတဲ့ရက်ကတော့စက်တင်ဘာလ9ရက်နေ့ပေါ့စက်တင်ဘာလ9ရက်နေ့ကနေကျွန်မလွတ်တဲ့အထိပေါ့နော်ဒီ25ရက်တိုက်ပိတ်ခံတာပါတယ်အချင်းအောင်ထဲမှာဘလို့ဖြတ်တန်းခဲ့ရလဲဆိုတော့အရှိပိုင်းတော့တိုက်ပိတ်ခံကာလကတော့တိတ်ပြီးတော့ဒီထူးထူးတွေမရှိဘူးပေါ့နော်ဒါပေမဲ့ကြာလာတဲ့ခါကျတော့ကျွန်မတို့တွေကချင်းချင်းပုတ်တိုက်မှုတွေရှိလာတယ်ရှိလာတဲ့ခါကျတော့တချို့မလိုလားတဲ့ဟိုစဟိုအမိတ်နေပေါ့ညွန်ကြားချက်ဒီအဲသူတို့ဘက်ကလှုပ်လာတာကျမတို့ဘက်ကလက်မခံနိုင်တာရှိရပထမပိုင်းဂျွန်လ30ရင်းနေမှာတစ်ချိန်လွတ်သွားတယ်ပေါ့နော်အဲ့လွတ်တဲ့အချိန်မှာသူကနောက်ရက်တွေဆက်လွတ်မယ်လို့ပြောပြီးတော့မလွတ်ဖဲနဲ့အဲ့ရက်တွေဖြတ်ပလိုက်တယ်အဲ့နောက်ပိုင်းမှာကျမတို့တွေကမေခွန်းတွေသူတို့ပေါ်ရှိလာတယ်ပေါ့နော်ဘလူလဲပါလဲအဲ့လိုမေခွန်းတွေမှာသူတို့တွေနေပြန်လဲဖြေးချခြင်းမရှိဘဲနဲ့တခြားရွှေ့လိုက်တာတို့ပေါ့နော်တခြားပုံမှန်ရောက်တရားနေနေတဲ့အဆောင်ကနေတခြားဆောင်ရွှေ့လိုက်ဒါတော့ထောင်ထဲမှာကတော့သူတို့သဘောဆိုတော့ဒါတော့ကျမတို့တိတ်မပြောလို့ပါဘူးတိုးတော်လေဒီကိုဗစ်ဖြစ်နေတဲ့ကာလမှာပေါ့နော်လူတွေတအားပြတ်ချက်ညက်ပြီးတော့သူတို့ပြောသလိုတော့ဒီနိုင်ငံရေးသမားတွေဒီ95တွေပဲထားလာတော့မှန်တယ်ဒါပေမဲ့အဲ့နေရာမှာကအရှမ်းကိုပြတ်ချက်တက်ပြီးတော့လေနေရတာအဆင်မပြေဘူးပေါ့အဲ့လိုအနေထားမျိုးကိုတကယ်သာသူတို့ဘက်ကကျမတို့တွေထည့်သွင်းစဉ်းစားတယ်ဆိုတော့ရွှေ့မှာမဟုတ်ဘူးအခုကကျမတို့ကိုပို့စိတ်ညစ်ညူအောင်ပို့ပြီးဒုက္ခရောက်အောင်ပို့ပြီးတော့စိတ်ဆင်းရဲအောင်ဆိုတော့စိတ်ကူးတွေသူတို့မှရှိနေပုံရတယ်ဒါကြောင့်မလို့တက်တောင့်တက်တာနေတဲ့အနေထားနေပြီးတော့ခုနလူတွေတအားများတဲ့နေရာပေါ့တယောက်တစ်ယောက်ကလည်းမထက်ရောက်တမယ်ပဲအဲ့ရတဲ့နေရာကိုကျွန်တော်တို့ရွှေ့ပြလိုက်တယ်အဲ့မှနေရင်းကနေပြီးတော့ကျွန်တော်ကခဏခဏပြောလို့ရှိရင်တော့ labor movement ပေါ်ဆောင်ခဲ့တဲ့သူလေ labor union ကဆိုတော့ကျွန်တော်တို့ကတောင်းဆိုချက်ကများတယ် အဲ့လိုမျိုးတစ်ခုခုပေါ်မှာကျမတို့ပေါ်မှာတို့ကဟိုပုံမှန်ပေါ့နော်ရှိနေကြပေးထားတဲ့အဲ့လိုအနေထားမျိုးကနေပြီးတော့တို့ကနည်းနည်းတဖြည်းဖြည်းနဲ့ရော့ရော့ရော့ရော့ပြီးကျမတို့ပေါ်ကြက်လာတာမျိုးဆိုကျမတို့နဲ့ထိတ်တိုက်တွေ့တယ်တွေ့တဲ့အခါကျမှအဲကျမတို့ခေါင်းဆောင်နေတို့ဘာလို့တို့အဲ့လိုဆွဲချက်တွေချင်းပြီးတော့တိုက်ပိတ်လိုက်တာ
ကိုတယောက်တည်းပဲတီးတန့်တိုက်ပိတ်ခံရတာလားကိုလိုတိုက်ပိတ်ခံရတဲ့သူတခြားသူတွေရောရှိသေးလားကို့မှာပို့ပြီးတော့ပြင်မှတ်ထားတဲ့သဘောမျိုးလားရှင့
်ကျမတို့ရှိနေကျမလွတ်တဲ့အချိန်ထိပါပါ၃ချိန်တိုက်ပိတ်ကြတယ်ပထမဆုံးချိန်ကတော့ဒီလိုနိုင်ငံရေးပုံမှန်တွေပါမဟုတ်ဘူးသူတို့ကဆွဆွဲလိုက်တာဖြစ်လဲဆိုတော့ဟိုအဝတ်တန်းကိစ္စနဲ့အချင်းချင်းတခြားပုံမှန်တွေစကားများတယ်ပေါ့နော်ကျမတို့တွေဒီနိုင်ငံရေးသမားဒီ905သမားတွေပေါ့နော်အဝတ်လမ်းမို့သွားတဲ့ခါကြလို့ရှိရင်လမ်းတန်နေရာမရှိဘူးမရှိတဲ့ခါကျကျမတို့ကဒီတိုင်းပဲမလမ်းပဲနေရမှာလားလို့ပြောတာအဲ့ဒါလေးကိုတင်ပြတာနဲ့ကိုသူတို့တိုက်ပိတ်လိုက်တာပေါ့နော်အဲ့တုန်းကခုနှစ်ဦးလို့ထင်တာပဲသူတို့တော့တလားလောက်ကြာလာတော့မပြောတော့ဘူးအဲ့ဒီဟာနောက်မှကြာတော့ရန်ဖြစ်တာရန်ဖြစ်တာလေတခြားပုံမှန်နဲ့ပဲတခြားပုံမှန်နဲ့905 desk ကကျင်းရန်ဖြစ်တာပကံစေးနေရင်လည်းအဲ့လိုမျိုးစကားတွေများကြတာပေါ့နော်များပြီးရန်ဖြစ်တာအဲ့ဒါမှလည်းသူတို့ဘယ်လိုလဲဆိုတော့ကျမတို့905ဘက်ကသူတွေကိုပဲသူကတိုက်ပိတ်လိုက်တယ်ဟိုဘက်ကတခြားပုံမှန်ကိုတိုက်မပိတ်ဘူးချင်းချင်းပြောလို့ရှိရင်တော့ထောင်ထဲမှာကျမတို့တွေကိုဟိုနှိပ်ကုတ်ထားတဲ့သဘောပေါ့နော်ဟိုခေါင်းမထောင်တာနှိပ်ကုတ်ထားတဲ့သဘောကျမအဲ့လဲမှာကြတော့ကျမနဲ့နောက်တယောက်နဲ့နှစ်ယောက်ကိုပဲပိတ်လိုက်တာသူတို့ကသူဇလန်းဆင်တာဇလန်းဆင်တာကျမတို့တွေကအဲ့လိုမျိုးပေါ့နော်ဆန္ဒပေါ်ထုတ်ဖို့စူးစမ်းနေရပေါ့နော်အဲ၈ရက်နေ့ကိုမှစက်တင်ဘာ၈ရက်နေ့ကိုမှကျမတို့မလွတ်ပေးဘူးဆိုလို့ရှိရင်ကျမတို့တွေကဆန္ဒပြမယ်ပေါ့အဲပြဖို့အတွက်ကျမလူပနဥပဒေဦးနဲ့တိုင်ပင်နေပေါ့နော်ဘလို့စီမံချက်တွေစွဲတယ်ဆိုသူတို့ကသူတို့ဇလန်းထွင်ပြီးတော့ကျမကိုအရင်ဆုံးပြောပြီးသားပိတ်လိုက်တာပြီးတော့မှကျမနောက်မှာဘယ်နှစ်ယောက်လာပြီးတော့ပိတ်တယ်ဆိုတော့ကျမမသိဘူးဆိုတော့ကျမနဲ့အခန်းချင်းကပ်ရမှလည်းမထားဘူးလေအဲကျမနဲ့အတူပိတ်ခံတဲ့တယောက်ကတော့သူကနှစ်ပတ်နေတာနဲ့သူကလွတ်ပေးလိုက်တယ်ကျမကတော့ထောက်လျှောက်ကွနကအဲ့ထောင်ကဟိုတာဝန်ရှိတဲ့လူတွေနဲ့ပေါ့နော်ဦးစည်းတို့အဆောင်မှုတို့ပြီးလို့ရှိရင်အဒူးထောင်ပိုင်းတို့ ਨੇ ကျွန်မခဏခဏအဲ့လိုမျိုးဆက်ပြီးတော့စကားတွေများတဲ့ခါကျကျွန်မကတော့မလွတ်တော့ဘူးလွတ်မှာပဲကျွန်မဟိုတိုက်ပိတ်တာနဲ့လွတ်သွားတာပေါ့
ထောင်တွင်းမှာရောမှနှိမ့်ဆက်နှင်းပန်းတာမျိုးတွေရောကြုံရတာမျိုးရှိလားရှင
်ကျွန်မတို့ကတော့ဒီကိုထိလက်ရောက်ရိုက်တာနှက်တာမျိုးမကြုံခဲ့ရဘူးအဲ့လိုရိုက်ဖို့နှက်ဖို့အတွက်တို့တွေစူးစမ်းတာပေါ့နော်ဝင်လာတယ်ဒီဘက်ကအင်အားကောင်းတယ်ကျွန်တော်တို့ညီတဲ့ခါကျတော့အဲ့လိုမျိုးဖြစ်ခဲ့ဘူးတိုက်သုံးကပိတ်တာမှာအလင်ကအဖွဲရတော့ရိုက်ခံရတယ်အဲ့တော့ရန်ဖြစ်တဲ့လူတွေပေါ့နော်ဆိုပြီးတော့သူကအဲ့လိုမျိုးပြောဆိုပြီးတော့တကယ်တော့လေရန်ဖြစ်တယ်ဆိုတာကျမတို့ဘက်ကဘာမှပြောတာမဟုတ်ဘူးတစ်ဖက်ကနေပြီးပြောတာဒါပေမဲ့သူကရိုက်ချင်တာ905ကိုရိုက်ချင်တာလေရိုက်ချင်တဲ့ခါကျတော့ဒီဝင်ထောင်ဝင်တဲ့ယောက်ျားလေးတွေရဲ့ပြီးလို့ရှိရင်ဒီအကြပေါ့အကြအပြာဝဲယောက်ျားလေးတွေရဲ့အဲ့လိုမျိုးတက်လာပြီးတော့ဝင်ကြည့်ပြီးတော့အစင်းမှရိုက်ကြတယ်ပေါ့နော်ပြီးတော့လေကျမတို့ channel လူတွေကိုပါအကုန်လုံးခေါင်းမဖော်နဲ့ပုံစံထိုင်ပေါ့နော်ဆိုပြီးတော့ချင်းချောက်တာပေါ့နော်ဝင်ရိုက်မယ်ဘာပြောမလဲဆောင်းထားလားအမျိုးဆုံးမှာပဲမကြောက်ဝင်မနာတာပေါ့နော်အဲ့ဒီဒူးဆောင်မရနေပြီးတော့ပြောဆိုပြီးတော့ကျမတို့လှုပ်သွားတာပေါ့ဒါကတော့ဟိုဟာကျမတို့ဟိုစိတ်အဖြစ်ရိုက်တာပေါ့ကျန်တဲ့အချိန်ဒီမှာတော့ဘယ်လိုပြောတာလဲဆိုတော့ကျမတို့တွေကိုဘယ်လိုပြောမခံနိုင်အောင်ဟိုဘယ်လိုပြောထောင်ထဲမှာစိတ်ဆင်းရဲအောင်နေထိုင်မကောင်းဖြစ်နေတယ်ဆိုလို့ရှိရင်အဲ့နေထိုင်မကောင်းတဲ့လူကပို့ပြီးတော့ဟိုခါနေမစားညမတောက်ချင်မသေးသွားအောင်အဲ့လိုမျိုးပေါ့နော်စိတ်အားဖြင့်နီးပေါင်းစုံနေကြွားလေဟိုနှိမ့်ဆက်တဲ့သဘောပေါ့နော်စိတ်တန်ရတဲ့နှိမ့်ဆက်တဲ့သဘောမျိုးပေါ့
ဟုတ်ကဲ့ဆိုတော့ဒေါ်မျိုးမျိုးအေးကနိုင်ငံရေးတက်ကြွလှူရှားသူအလုသမားရေးခေါင်းဆောင်တယောက်လည်းဖြစ်တဲ့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဟောအလုသမားတွေနဲ့အတူတူဒီလိုအာနာသိမ့်မှုစန့်ချင်ရင်းနဲ့ပဲအခုလိုအဖမ်းခံရတယ်ဖမ်းခံရပြီးတော့မှ6လကျော်လဲထောင်ထဲမှာနေရတယ်အခုပြန်လွတ်တယ်ပေါ့လေကျတော့အခုပြန်လွတ်လာပြီးတဲ့နောက်မှာရောကိုကတက်ကြွလှူရှားသူတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဥမာကိုကိုစောင့်ကြည့်တာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လုံခြုံရေးအရာပေါ့စိုးရင်ရတဲ့အခြေအနေမျိုးတွေရောရှိပါသလားဒါမှမဟုတ်အေးအေးချမ်းချမ်းရှိနေတယ်လို့ပြောနိုင်မလားဘယ်လိုများပြောနိုင်မလဲလက်ရှိအခြေအနေကိုပေါ့
ဟောမအေးတော့မအေးချမ်းဘူးအေးချမ်းဘူးစောင့်ကြည့်ခံရတဲ့အနေထားမှာရှိမယ်ပြီးလို့ရှင်လေဒီမီဒီယာဖြည့်တာပေါ့မီဒီယာဖြည့်ရတွေကိုဟိုအရင်ကြီးပဲဒီဟိုမကြိုက်ကြဘူးပေါ့နော်မကြိုက်တော့ဟိုဝါဒစာတရားဒစာချလာပေါ့မီဒီယာတွေမှမဖြည့်တင်ဘူးပေါ့နော်ဘာလို့ဖြည့်ရလဲရှောင်နေပါပေါ့ရှောင်နေပါလို့ပြောခြင်းအဖြစ်တနည်းအားဖြင့်ကျမတို့တွန်းပို့တာပေါ့ဒီနိုင်ငံထဲမှာမရှိဘဲနဲ့အပြင်ကိုရအောင်တွန်းပို့တာကျမစိတ်ထဲမှာအဲ့လိုခံစားရတယ်ကျမကဒီဒီဇိုင်းမဲ့ဒီအလုပ်သမားအခွင့်အရေးလှုပ်ရှားတဲ့လမ်းကြောင်းပေါ်မှာရှိတယ်နိုင်ငံရဲ့ဖြစ်ဖြစ်လာတဲ့အနေအထားပေါ်မှာဒါမဖြစ်တင်ဘူးလို့ယူဆတဲ့အတွက်ကြောင့်မလို့ကိုယ်ယူဆတဲ့ကိုဒါဟိုလုတ်ခဲ့တာပေါ့နော်အဲ့ဒီပေါ်မှာဟိုသွားနေရမယ်ဒီဟာကိုလုတ်ခွင့်မရှိဘူးတော့နောက်တစ်ခုကလည်းဒီ အခုအာဏာသိမ်းစစ်ကောင်စီအနေနဲ့ပြောထားတာကဒီမိုကရေစီကိုသူတို့ကမထိခိုက်စေဘူးပေါ့ဒီမိုကရေစီကိုမထိခိုက်စေဘူးဒီရွေးကောက်ပွဲနဲ့ပတ်သက်တာကိုပဲသူတို့လုပ်မယ်လို့ပြောတယ်ဒီဆိုင်မှတ်မှတ်ပြောတယ်ပေါ့အဲ့ဒါဆိုလို့ရှိရင်ဒီမိုကရေစီအရာကျမတို့ကဒီလွတ်လပ်စွာဒီပြောဆိုနေတဲ့ဟာကိုဘာကြောင့်တားဆီးဖို့ကြိုးစားတာလဲပေါ့အဲ့တော့မီဒီယာလွတ်လပ်ခွင့်นี่ဘယ်လောက်ရနေပြီလဲကျမတို့ကရောဒီပြောမီဒီယာမှာဖြေတဲ့သူတွေကရောအခုကျမတို့ဖြေရတယ်ဆိုလို့ရှိရင်မှားပြီးဖြေတာမျိုးမရှိဘူးကျမအမှန်တရားအဲ့ဒီမှာကျမကြုံခဲ့ရတာကိုပဲပြောတယ်ဒါပေမဲ့သူများတွေဘာလို့မပြောလဲလို့ပြောရင်တော့ကြောက်တယ်ဟိုမှာလည်းသူတို့ကပြောလိုက်တယ်လေထက်ဖန်းခံရမယ်နော်ဘယ်လိုလုပ်မယ်နော်ဒီတစ်ခါဆိုလို့ရှင်တော့ဘယ်လိုဖြစ်မယ်နော်ထက်ဆိုးမယ်နော်ထောင်နေပြည်တယ်ဆိုတာဘယ်လိုနော်ဆိုကျမတို့ပိုကြောက်အောင်ခြောက်လှုပ်လိုက်တဲ့အခါကျတော့တုံတောင်ကမပြောတော့ဘူးလေဖြစ်ချင်တာပဲဖြစ်တော့လေဟောဖြစ်သမျှငါတို့ရဲ့ကံတွေကံကနည်းအောင်ဟိုဒီနိုင်ငံမှာနေတော့ဒီလိုပဲခံရမှာပေါ့ဟိုအုတ်စိုးချုပ်ရေးကာလပဲဘာလို့ပြောမှလဲဒီလိုမျိုးပေါ့ဟိုတနည်းအားဆိုလေအဲ့လိုမျိုးပဲလေအင်တာဗျူးတစ်ခုကျမဖြေလိုက်တယ်ဆိုအဲ့နံပြအောင်မှာတော့ဝမ်းပြောရတယ်လေထောင်ထဲမှာဒီမိုကရေစီကြောင်းတော့ပြောလို့ရမလားလူခွင့်ရင်ပြောလို့ရမလားဆိုတော့ကျမတို့မှာထောင်တင်းကျနေတဲ့ဒီမှာလေသူ့ရဲ့ခွင့်ရေးရှိနေကျမတို့ဆိုလို့ရှင်ဒါအတက်ကြောင့်လူရှာသူတူနည်းတက်ကြောင့်လူတူဆိုလို့ရှင်သူ့အနေနဲ့သူ့ပေးရမယ်အပိုင်းတွေအများကြီးပဲရှိတယ်ဒါတွေကိုကန့်တက်ထားတာတွေရှိတယ်လေအဲ့တော့အဲ့အရာတွေဟာကျမတို့အနေနဲ့ကိုကိုတိုင်းပြောနေတာကိုပဲကိုနိုင်ငံသားတွေကပြန်ပြီးတော့ဒါကိုမပြောအောင်ကန့်တက်နေရမျိုးကြီးရှိနေတဲ့ခါကြတော့လေဟိုဒီကိုလိုနီစနစ်ကိုပဲဒီအမွေဆိုးကိုပဲလက်ခံထားတာလားပေါ့လွတ်လပ်တဲ့နိုင်ငံကြီးမှာလွတ်လပ်တဲ့တိုင်းပြည်မှာကျမတို့ကဒီမလွတ်လပ်ခဲ့တဲ့ဥပဒေအတိုင်းဘောင်အောက်ထဲမှာပဲအခုချိန်ထိကျမတို့အသက်ရှူကြက်နဲ့ပဲနေကြရအောင်ပါလားကိုကိုတိုင်ကမလွတ်လပ်ဘူးလို့ခံယူထားကြတာလားပေါ့နော်ဒါတွေကတော့ကျမတို့အနေနဲ့ဒီကနေပြီးတော့ပဲပြန်လှန်မေးခွန်းပြန်ထုတ်ရအောင်လို့ဖြစ်နေတယ
်ဟုတ်ကဲ့ပါအခုအချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
ကျမကလည်းကျမလွတ်မြောက်လာတယ်ဆိုပေမဲ့မလွတ်မြောက်နိုင်သေးတဲ့သူတွေအများကြီးကြံနေကြတယ်ပေါ့နော်အဲ့တော့ဟိုကြံနေခဲ့တဲ့နိုင်ငံကြီးအချင်းသားအားလုံးချင်းချက်မရှိသူတို့ထုတ်ပြန်ထားတဲ့အမိန့်များအတိုင်းပဲအများဆုံးလွတ်မြောက်ဖို့လေကျမတရားနေပြီးတယ်လေဆူတောင်းနေမြစ်တာလည်းပို့တယ်အားလုံးကလည်းကြောင်းနဲ့အတူတူပေါ့နော်သူတို့အများဆုံးလွတ်မြောက်ဖို့ဆူတောင်းပေးကြပါဝိုင်းဝန်းကူညီပေးကြပါဆူရောက်လုပ်ပေးကြပါအဲ့လိုကျမပြောချင်တာပဲဆို
ဟုတ်ကဲ့ပ
ါမကင်ဂျူတွေးရဲ့အမျိုးသမီးကန္တာဖြစ်ပါတယ်ခင်ဗျာအခုတော့တုတဆုံလင်အမေရိကန်တခွင်ကန္တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပထမဆုံးအကြိမ်အနေနဲ့အာရှຫນွေဘွားတချို့မြို့တော်ပုံဖြစ်လာတဲ့အကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ
်မြေကန်ပြည်အောင်စုအဓိကမြို့ကြီးတချို့ကမြို့တော်ဝင်ရွေးကောက်ပွဲမှာအာရှຫນွေဘွားတွေပထမဆုံးအကြိမ်အနေနဲ့မြို့တော်ဝင်အဖြစ်ရွေးချယ်ခင်ရပါတယ်ကယောဂါကာလအတွင်းအာရှသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိလာခဲ့ပြီးတဲ့နောက်အခုကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မြို့တော်ဝင်အဖြစ်ရွေးချယ်ခင်ရပါတယ်ဒီအကြောင်း AP သတင်းကိုစူးစီးတင်ပြပေးထားပါတယ်အမေရိကန်ပြည်အောင်စုအနောက်လေပိုင်းဒေသအိုဟိုင်းယိုပြည်နယ်အတွင်းကမြို့မှာအသက်39နှစ်အရွယ်အက်ဖ်တက်ပူရီဘဲကိုမြို့တော်ဝန်အဖြစ်ရွေးချယ်တင်မြှောက်ကြပါရယ်အိန္ဒိယကပါကင်ဖြစ်သူနဲ့ဒုက္ခသည်အဖြစ်အမေရိကကိုရောက်လာတဲ့တိဘက်မိခင်ဖြစ်သူတို့ကဆင်းသက်လာတဲ့မျိုးဆက်ဟာအခုအခါမှာမြို့တော်ဝန်တာဝန်ထမ်းဆောင်ရမှာပါ2015ခုနှစ်မှာပူရီဘဲဟာရှေ့နေအလုပ်ကိုဆွန့်လွတ်ပြီးတော့ခရိုင်ပြည်သူဆက်ဆံရေးဝန်ဆောင်မှုဌာနမှာတာဝန်ထမ်းဆောင်မှုရွေးကောက်ပွဲဝင်ခဲ့ပါရယ် Republican လူပြူအများစုနေကြတဲ့ဒေသမှာအသားအရောင်ရှိသူတဦးလည်းဖြစ်ဒီမိုကရက်တဦးလည်းဖြစ်တဲ့ပူရီဘဲအနေနဲ့အခုလိုရွေးကောက်ပွဲဝင်မှုဟာတိတ်လွယ်မှာမဟုတ်ဘူးလို့မိတ်ဆွေတွေကအကြံပေးတားမြစ်တဲ့ကြားမှာပဲရွေးကောက်ပွဲအပြီးသူဟာနှစ်ပေါင်းတရာကျော်အတွင်းခရိုင်အရာရှိဖြစ်လာတဲ့ပထမဆုံးဒီမိုကရက်တဦးဖြစ်လာပါတယ်နိုဝင်ဘာ2ရက်နေ့ကကျင်းပခဲ့တဲ့မြို့တော်ဝန်ရွေးကောက်ပွဲမှာလည်းသူဟာအနိုင်ရရှိခဲ့ပါတယ
် Being elected the first Asian mayor of Cincinnati
American အနောက်လယ်ပိုင်းဒေသက Cincinnati မြို့မှာအာရှຫນွေဘွားတယောက်မျိုးတော်ဝင်အဖြစ်ပထမဦးဆုံးအရွေးခံရတာဟာစင်စနတီအနာဂတ်အတွက်တကယ့်ကိုပြောင်းလဲမှုကြီးတရဖြစ်ပါတယ
်အမေရိကန်အရှေ့မြောက်ပြည်နယ်မန်ဆက်ချူးဆက်ကဘော့စတွန်မြို့မှာတော့အသက်36နှစ်အရွယ်မြို့အုပ်ချုပ်ရေးကောင်စီဝင်မီရှဲဝူးကိုမျိုးတော်ဝင်အဖြစ်ရွေးချယ်လိုက်ပါတယ်2013ခုနှစ်အသက်28နှစ်အရွယ်ကလေးကဝူးဟာဘော့စတွန်မြို့အုပ်ချုပ်ရေးကောင်စီဝင်အဖြစ်စတင်တာဝန်ထမ်းဆောင်ခဲ့ပြီး2016ခုနှစ်မှာတော့မြို့အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌအဖြစ်ရွေးချယ်ခံရပါတယ်သူဟာဥက္ကဋ္ဌဖြစ်ရွေးချယ်ခံရတဲ့ပထမဆုံးအသားအရောင်ရှိအမျိုးသမီးလည်းဖြစ်ပါတယ်မီရှဲဝူးက
Thank you for placing your trust in me
အခုလိုရွေးချယ်ခံရဖို့ဟာအကောင့်ထဲပေါ်ဖို့ဖြစ်နိုင်တယ်လို့ပြောခဲ့ကြတဲ့အချိန်မှာပဲဒီကနေ့မှာတော့ဘော့စတွန်ကမဲဆန္ဒရှင်တွေကလည်းဒါကိုသဘောတူကြောင်းပြသလိုက်တာပါ
ထိုင်ဝမ်ကနေရွှေပြောင်းချေချလာတဲ့မိဘတွေကနေဝူးကိုချီကာဂိုမှာမွေးဖွားခဲ့တာပါ။အဲဒီနောက်သူဟာဟာဗတ်ဥပဒေကြောင့်ကိုတက်ဖို့ဘော့စတန်ကိုသွားရောက်နေထိုင်ခဲ့ရာကနေနောက်ပိုင်းမှာလူမှုဝန်ဆောင်မှုလုပ်ငန်းတွေထဲထဲဝင်ဝင်ပါဝင်လာတာပါ။ဘော့စတန်ဟာအသွေးအရောင်ဆုံးတော်တော်များများနေထိုင်ကြတဲ့မြို့လဲဖြစ်တာကြောင့်စီးလုံးမှုဟာအရေးကြီးကြောင်းထောက်ပြကြပါတယ်။ဘော့စတန်မြို့ကန်မစ်ရှဲအီဝင်းက
I'm 66 and to be honest
ကျမကအသက်66နှစ်ပါပြောရမယ်ဆိုရင်တော့အခုလိုအခြေအနေမျိုးဖြစ်လာတင်တာဟာကြာလှပါပြီဒါပေမဲ့အခုဖြစ်လာပြီဆိုတော့လည်းကောင်းပါတယ်အရင်တုန်းကတော့လူမျိုးပေါင်းစုံကြားတီးခြားစီသာနေခဲ့ကြပေမဲ့အခုတော့ဒီရွေးကောက်ပွဲအတွက်အတူလက်တွဲဆောင်ရွက်ခဲ့ကြတာဟာ Massachusetts ပြည်နယ်နဲ့ Boston မြို့အတွက်အပြောင်းအလဲကြီးတစ်ရပ်ပါ Asian လူမဲ Latinoလူပြူစသဖြင့်ရှိနေရာကနေပထမဆုံးအနေနဲ့အတူတကွလက်တွဲဆောင်ရွက်ကြဖို့နောက်ဆုံးမှာနီလန်ရှာတွေ့ခဲ့ပါပြီ
အခုရွေးကောက်ပွဲမှာရှင်ပြိုင်ခဲ့တဲ့မျိုးတော်ဝန်လောက်နှစ်ဦးလုံးဟာအသားရောင်ရှိသူအမျိုးသမီးတွေဖြစ်ကြတာကြောင့်ဘော့စတန်ဟာစံပြနမူနာမျိုးဖြစ်တယ်လို့လဲဆိုပါရယ်ဦးအကောင့်ထဲဖော်မဲ့မူဝါဒတွေထဲမှာစည်ရင်မွေးတည်မှုကစားလို့စီးပွားရေးကျန်းမာရေးကိစ္စရပ်တွေအားလုံးအပြင်တဘာပေါ်ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့လဲတချို့ကလိုလားနေတာပါဘော့စတန်မျိုးကန်အမ်မာရိုင်ယန်က
တားရောင်ရှိသူအမျိုးသမီးတယောက်ပထမဆုံးအနေနဲ့အခုလိုရွေးချယ်ခံရတာကြောင့်မဖော်ပြနိုင်တော့အောင်ဝမ်းသာပီပီဖြစ်ရပါတယ်။လူမျိုးပေါင်းစုံအားလုံးနေထိုင်ကြတဲ့ဒီဘော့စတန်မှာအားလုံးကိုဥဆောင်စီရင်ပြီးတော့ယုံကြည်မှုတည်ဆောက်နိုင်တာကလည်းအထူးယူဆရပါ။လူငယ်တယောက်အနေနဲ့ပြောရရင်သူဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဦးစားပေးဆောင်ရွက်တဲ့သူတူဖြစ်ဖို့မျှော်လင့်မိပါတယ်။
မြို့တော်ဝန်ရွေးကောက်ပွဲတွေမှာအများအပြားဘော့စတန်မှာမွေးဖွားကြီးပင်းခဲ့သူတွေကိုသာရွေးချယ်ခဲ့ကြတာပါမစ်ရှဲဦးဟာနိုဝင်ဘာ16ရက်နေ့မှာမြို့တော်ဝန်တာဝန်စတင်ထမ်းဆောင်မှာပါခင်ဗျာအမေရိကန်ကုန်သွယ်ရေးဌာနအနေနဲ့တရုတ်နိုင်ငံတို့နေအောင်ကြီးသုံးဆူလာပြားတွေကိုတင်သွင်းနေတဲ့မလေးရှား၊ဗီယက်နမ်နဲ့ထိုင်းသွင်းကုန်တွေအပေါ်လဲသွင်းကုန်ကွန်တိုးကောက်ဖို့အမေရိကန်ဆူလာဆိုင်းယင်ကုမ္ပဏီတချို့ကတောင်းဆိုနေပါတယ်။အခုလိုတောင်းဆိုမှုနဲ့ပတ်သက်ပြီးဘာတွေအငင်းပွားနေကြလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်။နေအောင်ကြီးကနေဆွမ်းရင်ထုတ်ယူနိုင်တဲ့ဆိုလာပြားတက်စင်တဲ့အခါမှာအစိုးရရဲ့ထောက်ပံ့အကူအညီအများပြားရရှိသလိုတရုတ်နိုင်ငံကလာတဲ့ဆိုလာပြားတွေကိုလည်းဈေးပေါ်ပေါ်နဲ့ရနိုင်နေတာပါတရုတ်နိုင်ငံမှာသဘာဝပတ်ဝန်းကျင်မထိခိုက်အောင်ဆိုပြီးစီးမင်းတွေတိတ်တင်းကျပ်မထားသလိုအလုံသမားစရိတ်ယွန်နေတာကြောင့်လည်းအခုလိုဈေးပေါ်ပေါ်နဲ့ရနိုင်တာပါဒါအပြင်တရုတ်နိုင်ငံပိုင်ဘန်တွေကလည်းအတုံးတုံးတက်တက်တာတာနဲ့ကြီးပေးတာကြောင့်လျှော့ဈေးနဲ့ရောင်းချနိုင်ပါတယ် SPV ဈေးကွက်လေးလာရေးအဖွဲ့တီထောင်သူPaula Minska
It starts decades ago.
ငွေရေးဆေးစွန်းတွေကလေးကရှော့ဈေးနဲ့ရောင်းနိုင်မှုတရုတ်နိုင်ငံကစလုပ်ခဲ့ပါပါ။ဈေးကွက်မှာရှင်ပြိုင်ဘက်ကိုအလေးထိုးနိုင်ဖို့လည်းပြောရပါလေ။သူတို့ကဒီလိုနည်းလမ်းနဲ့စခဲ့တာပါ။
2018ခုနှစ်မှာသမ္မတဟောင်းဒေါ်နယ်ထရမ့်ကတရုတ်ဆိုလာသွင်းကုန်တွေကို30ရာခိုင်နှုန်းအခွန်စည်းချက်ပါတယ်။အခုခါမှာတော့18ရာခိုင်နှုန်းအထိကျဆင်းသွားတာကြောင့်ဒီအခြေအနေကိုဆက်ထိန်းထားဖို့လိုအပ်ကြောင်းအမေရိကန်လုပ်ငန်းရှင်တွေကသတိပေးနေပါတယ်။ California တောင်ပိုင်းတက်သို့စီးပွားရေးပါမော့ကရှောင်းဟိုင်ယက်က
Until we become competitive enough
ကုန်ပစ္စည်းထုတ်လို့ရမှာကုန်ကြစရိတ်မကွာအောင်ရှင်ပြိုင်ဘက်တရုတ်နဲ့ဈေးတူရောင်းချနိုင်မယ့်အချိန်အထိလိုအပ်ပါတယ်
။လုပ်ငန်းရှင်ဩဂုလတွင်ဆိုလာကုမ္ပဏီ18ခုကတရုတ်နိုင်ငံလုံးဆိုလာပစ္စည်းတွေကိုတင်သွင်းနေတဲ့အရှိတောင်အရှနိုင်ငံတွေကကုမ္ပဏီတွေကိုလည်းသွင်းကုန်ကိုစီးကျက်ဖို့အမေရိကန်ဆိုရကိုတိုက်တွန်းပါတယ်။ဒါပေမဲ့လည်းအခုလိုတထစ်ချဆွဆွဲလို့မရကြောင်းထောက်ပြသူတွေလည်းရှိပါတယ်။အစိတ်ပိုင်းတွေကိုပြုလုပ်တဲ့နေရာနဲ့တက်စင်တဲ့နေရာမတူနိုင်ဘူးလို့ဆိုပါတယ်။ဆိုလာပြားထုတ်လို့ရမှာတုံးတဲ့ပိုလီဆီလီကွန်ကလည်းတရုတ်အနောက်ပိုင်းကအကြောင်းမီးသွေးသုံးဆက်ရုံတွေကနေခက်ပေါ်ပေါ်ထုတ်နိုင်နေတာကြောင့်ဈေးသက်သက်သာသာနဲ့ရောင်းနိုင်နေတာပါ။အဲဒီဒေသမှာဝီဂါမွတ်စလင်တန်းကျော်ဟာပညာပေးစခန်းတွေမှာထိန်းသိမ်းခံနေရပါတယ်။ပေါ်လာမင်းစ်က
About 45-46%
of China's တူနေငါထွက်တဲ့ပိုလီဆီလီကွန်55-46ရာခိုင်နှုန်းကရှင်းချင်းဒေတာကဖြစ်ပြီးတော့အတင်းဆက်ခိုင်းစေခံရသူတွေလည်းအိမ်မှာအများကြီးရှိပါတယ်ဒီထက်ဈေးပေါ်စရာမရှိတော့ပါဘူး
အလုံသမားအလုံလောက်မရှိတာအမေရိကန်စိတ်ကန်းတွေမှာရန်နာထားတဲ့သင်္ဘောပေါ်ကကုန်စည်တွေမချနိုင်သေးတာကလည်းအမေရိကန်ဆိုလာလုပ်ငန်းအတွက်အခက်တွေ့စေပါတယ်သွင်းကုန်ကွန်တိုးကောက်တာကြောင့်လည်းစင်းရတဲ့သူတွေအတွက်အကူအညီပေးနေတဲ့ဆိုလာကုမ္ပဏီလိုမျိုးတွေအတွက်လုပ်ငန်းတွေပုံမှန်ရှေ့ဆက်နိုင်ဖို့မလွယ်ပါဘူးဆိုလာပြားတွေကိုဘယ်နိုင်ငံမှာပဲလှုပ်လှုပ်ကုန်သွယ်အငင်းပွားမှုတွေဘယ်လိုပဲရှိနေပေမယ့်လဲတက်ဆင်မဲ့သူဥယေကတော့တိုးလာနေပြီးဆိုလာဆိုင်းရဲ့အနာဂတ်အလားလာကတော့ပုံမတော့ပွားပွဲရှိတယ်လို့လဲကြွန့်ကျင်သူတွေကပြောပါတယ်ခင်ဗျာ
ဒုတာဆောင်လဲအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီတော်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်
ကမ္ဘာတကာဥလိုရသည့်ဖောက်ပြန်မှုကြောင့်ဆိုးရတဲ့ကပ်ဘေးတွေကြုံလာတဲ့နောက်မှာဒီပြဿနာကိုကုလသမဂ္ဂကဦးဆောင်ပြီးကမ္ဘာနိုင်ငံတွေချာဥရုယာတီဆိုင်ရာညီလာခံတွေကိုကျင်းပပြီးအပြေရှားနေကြတာပါအခု2021မှာစကော့တလန်ကဂလာစကိုမြို့မှာကျင်းပတဲ့ညီလာခံကတော့26တင်းနဲ့ဖြစ်ပါတယ်ကုလသမဂ္ဂဥရုယာတီပြောင်းလဲမှုဆိုင်ရာမူပေါင်းချတဲ့ UNFCCC ကနေ UCP ကျင်းပတဲ့ Conference of the Parties COP အဖွဲ့ဝင်တွေရဲ့အစည်းအဝေး COP1 ကို1995မှာဂျာမနီနိုင်ငံဘာလင်မှာကျင်းပခဲ့တာပါ1998ဂျပန်နိုင်ငံတိုကျိုက COP3 အစည်းအဝေးမှာတော့ Kyoto Protocol လို့ခေါ်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကြားဖန်လွင်ဓာတ်ငွေထုတ်လွှတ်မှုလျှော့ချဖို့အတွက်လိုက်နာရမယ်စီမံစည်းကမ်းတွေကိုချမှတ်နိုင်ခဲ့တယ်လို့2015မှာတော့ Paris Agreement ပါရီဥရုယာတီဆိုင်ရာသဘောတူညီချက်ကိုပြင်းတဲ့နိုင်ငံပါရီမှာကျင်းပတဲ့ COP21 အစည်းအဝေးကနေချမှတ်နိုင်ခဲ့ပါတယ်ဒီလိုအစည်းအဝေးတွေနဲ့သဘောတူညီချက်တွေကိုချမှတ်ပြီးလိုက်နာဖို့အတွက်ကြိုးစားနေကြပါမယ်။အခုချိန်ထိလည်းဆိုးရတဲ့ရာသီဥတုဖောက်ပြန်မှုဒဏ်ကိုခံနေကြရဆဲဖြစ်ပြီးဒီပြဿနာဟာလူရဲ့ဖန်တီးမှုကြောင့်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ်
။ဒီအချိန်မှာပေါ့နော်ကမ္ဘာရာသီဥတုပြောင်းလဲမှုဟာဆိုးရွားနေတာတဖြည်းဖြည်းနဲ့များတဲ့များလာပြီ။လေမုန်တိုင်းတိုက်တာတစ်တောတွေပြုံးပြီးပူတဲ့နေရာတွေမှာအရန်ပူမွေးရရင်လည်းအရန်ရွာပေါ့နော်အဲ့ဒါတို့ကျွန်တော်တို့တကဘာလုံးကညီနေရပြီဘာကြောင့်လဲဆိုတဲ့ဟာကိုတကယ်သိပ္ပံနည်းကြကြအဖြေလဲရှာလိုက်ကောတရခါကျွန်တော်တို့ရောက်ဖြစ်တာအဓိကကတော့ရှေးရုပ်ကျွင်းလောင်စာ fossil fuel လို့ခေါ်တဲ့တဘာဝဓာတ်ငွေရေနံပြီးတော့ကြောက်မီးသွေးဘေးထွက်ပစ္စည်းတွေနဲ့လေတုတဲကိုပေါ့နော်ဒီ carbon dioxide ရဲ့နောက်ပြီးတော့စွန့်ပစ်အမိုက်ပစ္စည်းကျွန်တော်တို့ဒီအမိုက်ပုံတွေဒီလူတွေတုံးတို့စွန့်ပစ်တဲ့ပစ္စည်းကနေပြီးတော့မှထွက်တဲ့မီသိန်းဓာတ်ငွေနောက်ဟိုတစ်တောပြုံးတိမှုအဲ့ဒီကနေဖြစ်တာနောက်တစ်ခုအရေးကြီးတာလူဦးရေအစမတန်တိုးလာတာဥပမာအားဖြင့်1960မှာကမ္ဘာလူဦးရေကတန်း3000ပဲရှိပါတယ်အခု2020ပဲရှိသေးတယ်ကမ္ဘာလူဦးရေကတန်း9000ဖြစ်သွားပြီတန်း9000ကိုနေတိုင်းစားဖို့ဝတ်ဖို့နေဖို့သွားရေးလာရေးစီးပွားရေးအစလိုအပ်တဲ့လောင်စာလိုအပ်တဲ့ပစ္စည်းမှန်သမျှအကုန်လုံးတဘာဝတွင်းထွက်ဘေးထွက်ပစ္စည်းတွေကနေတစ်တောပြုံးတိတွေကနေပြီးတော့ကမ္ဘာရာသီဥအပူချိန်မြင့်တက်လာတဲ့အတွက်2000နဲ့100လောက်ချင်းကမ်းခြေတွေအများဆုံးရှိတဲ့အာရှတိုင်းနဲ့ဒီအီကွေတာပတ်ဝန်းကျင်တိုင်းပြည်တွေတော်တော်များများသိဒုက္ခရောက်ပါမယ
်အခုလိုကုလသမဂ္ဂကဥရုယာသီဖောက်ပြန်မှုဆိုင်ရာအဖြေရှာဖို့အတွက်ကမ္ဘာနိုင်ငံတွေကြားမကြိုးစားခင်ကကမ္ဘာကြီးပူနေမှုကိုဖြစ်စေတဲ့အိုဇုန်းလောပါလာတဲ့ဖြစ်စဉ်ကိုတားဆီးနိုင်ဖို့အောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တဲ့သဘောတူညီချက်ကတော့1989ခုနှစ်ကကနေဒါနိုင်ငံမွန်ထရီယယ်မြို့မှာရရှိခဲ့တဲ့မွန်ထရီယယ်ပရိုတိုကောပါ
1980ပတ်ဝန်းကျင်လောက်မှာသိပ္ပံပညာရှင်တွေပေါ့နော်ကမ္ဘာရာသီဥတုမိုးလေဝသနဲ့ဇလဗေဒကိုသုတေသနလုပ်တဲ့လူတွေကမြောက်ဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းမှာဆောင်တွင်ကြလို့ရှိရင်ရာသီဥတုပြောင်းသွားတဲ့အချိန်မှာကျွန်တော်တို့ကမ္ဘာရဲ့လူတွေအသက်ရှင်ဖို့ယက်တည်မှုအတွက်ကိုကာကွယ်ပေးထားတဲ့အိုဇုန်းအလွှာကတဖြည်းဖြည်းပါသွားပြီဆိုတော့သူတို့စပြီးတော့တွေ့အဲ့မှာကမ္ဘာခေါင်းဆောင်တွေကိုဒီသိပ္ပံပညာရှင်တွေအဲ့ဒီဟိုမိုးလေဝသနဲ့ဇလဗေဒပညာရှင်တွေကချက်ချင်းအကြောင်းကြတယ်ဒါပေါ်သေးသေးမတွက်ပါနဲ့သိအရေးကြီးတယ်ဒီဟာကြောင့် global warming ပေါ့နော်ကမ္ဘာကြီးနွေးလာလိမ့်မယ်ဒီရရဲ့ပြဿနာအိုဆုံးကြောင့်အိုဆုံးပါသွားတာအိုဆုံးပါသွားတာဘာကြောင့်လဲဆိုလို့ချင်းကျွန်တော်တို့သုံးနေတဲ့ရေခဲတစ်တာအရင်တော့ကလိုရိုဖျူရိုကာဗွန်လို့ခေါ်တဲ့ CFC ဆိုတဲ့ဟာပြီးတဲ့အခါကျတော့ကားတွေကနေထုတ်တဲ့ကာဗွန်မိုနောက်ဆိုက်ကာဗွန်ဒိုင်အောက်ဆိုက်ဆာဖာဒိုင်အောက်ဆိုက်နောက်လေတုတဲကိုဝင်သွားတဲ့ပါတစ်ကလစ်လို့ဒီဆက်ယုံတွေကထွက်တဲ့မိခိုးတွေမှာအပုံနေပါအဲ့ဒါတွေကြောင့်ကဘာကြီးနွေးလာပြီးအိုဆုံးအလွှာပါသွားပြီးဆိုပြီးတော့သူတို့ပြောတယ်ပြောတဲ့အခါကျတော့တကဘာလုံးမှာရှိတဲ့ခေါင်းဆောင်တွေရဲ့နိုင်ငံတိုင်းမှာရှိတဲ့သိပ္ပံပညာရှင်တွေဒါဆိုလို့ရှိရင်တော့ဒီအိုဇုန်းကိုဘယ်လိုလုပ်မလဲလူသားတွေရောတံတားတွေရောပြုံးတီးသွားလိမ့်မယ်ဆိုပြီးတော့သူတို့စဉ်းစားတယ်ပထမအဦးဆုံးသဘောတူညီချက် Montreal Protocol ကို1989ခုနှစ်မှာစပြီးတော့လုပ်ပါတယ်အ
Montreal Protocol မှာ carbon dioxide ဖန်လုံဓာတ်ငွေထုတ်လွှတ်မှုနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တာမရှိသေးပါဘူး
။ carbon dioxide လောလောဆယ်ကဘာကြီးနွေးအောင်ထုတ်တဲ့ဓာတ်ငွေမပါသေးဘူး။တခြားဘေးထွက်ပစ္စည်းတွေဖြစ်တဲ့ကားကထုတ်တဲ့ဟာစက်ရုံတွေကထုတ်တဲ့ဓာတ်ငွေတွေရေခဲတစ်တာနောက်ပြီးတော့ကားတွေမှာ air con တက်တဲ့အခါကျလို့ဆိုရင်အရင်တော့အပြင် CFC ဆိုတာတုံးတယ်အဲ့ဒီဓာတ်ငွေတွေကနေပြီးတော့ထွက်တဲ့ဘေးထွက်ပစ္စည်းတွေကနေပြီးတော့မှအိုဇုန်းနဲ့သွားတက်ရောက်တဲ့အခါကျတော့အိုဇုန်းအလွှာကသူ့ကြောင့်တဖြည်းဖြည်းပါသွားတာပါသွားတဲ့အခါကျတော့နေရောင်ခြည်ကပူပြီးကမ္ဘာကိုပိုရောက်တယ်ပြီးတော့အိုဇုန်းအပေါက်ကြီးလာတဲ့အမျှကမ္ဘာကြီးပူပြီးတော့ပူလာတာနဲ့အမျှမြက်ဝေအိုဇုန်းနဲ့တောင်ဝေအိုဇုန်းမှာရှိတဲ့ရေခဲတွေအေးပျော်ကုန်တာအကြီးပြောတုံနဲ့ရလကကဗရာသည်ဥတုက1800ခုနှစ်လောက်က56 58ရှိတဲ့ဟာတဖြည်းဖြည်းတက်လာပြီးတော့သူက1ဒီဂရီ2ဒီဂရီစင်တီဂရိတ်လောက်လောလောဆယ်ရှိတာ14ဒီဂရီစင်တီဂရိတ်ကနေပြီးတော့15ဒီဂရီစင်တီဂရိတ်ပြည့်ပုံလို့ရှိရင်1တသမစင်တီဂရိတ်လောက်တက်သွားတာနဲ့ဝေယုစုမှာရှိတဲ့ရေခဲတောင်တွေအဲ့ရေခဲမြစ်တွေအကုန်လုံးအကြီးပြောတယ်အကြီးပြောပြီးပင်လေရေမျက်နှာပြင်မြင့်လာတာကံယူတာမှာရေတွေဖုံးသွားလိမ့်မယ်။အဲ့ဒီဟာကိုတွက်ပြတဲ့အခါကျတော့ဒါဆိုလို့ရှိရင်မလုံလို့တော့မဖြစ်တော့ဘူး။ဒါကြောင့်ပောက်သွားတဲ့အိုဇုန် depletion ကိုပါသွားတဲ့ဟာကိုလုပ်ဖို့အတွက်ကနေဒါနိုင်ငံ Montreal မှာကမ္ဘာသဘောတူညီချက်ကိုလုပ်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အခုဆိုလို့ရှိရင်ဒီအိုဇုန်အလွှာတဖြည်းဖြည်းပြန်ပြီးတော့တိတ်တီးလာပြီဆိုတဲ့ဟာကိုဝန်တာစရာသတင်းအနေနဲ့ကြားရတယ်ခင်ဗျ။အ
ိုဇုန်တော်ရဲ့ဆိုးကျိုးကိုသိပ္ပံပညာရှင်တွေသိလာပြီး14နှစ်အတွင်းမှာပဲကမ္ဘာနိုင်ငံ196နိုင်ငံနဲ့ဥရောပသမဂ္ဂပါပါဝင်တဲ့ Montreal Protocol ကိုချမှတ်နိုင်ခဲ့ပြီးဒါဟာကုလသမဂ္ဂတမိုင်းမှာကမ္ဘာနိုင်ငံတွေကြားပထမဆုံးရရှိခဲ့တဲ့အောင်မြင်တဲ့သဘောတူညီချက်အဖြစ်အတွင်းမှုချုပ်ဟောင်းကိုဖီအာနန်ကမှတ်တမ်းတင်ခဲ့ပါတယ်အခုကျင်းပနေတဲ့ဥရုယာဒီဆိုင်ရာညီလာခံတွေအတွက်လည်းအောင်မြင်တဲ့သဘောတူညီချက်တွေရဖို့မျောနဲ့နေကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နိပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြန်ရှိနောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ
်သိပ္ပံနဲ့နိပညာကဏ္ဍကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိသချင်းတောင်းကျင်တယ်ဒါမှမဟုတ်မိမိတို့ဒေသမှာထူးခြားတဲ့ဖြစ်စဉ်တွေကိုသတင်းပေးဖို့လိုတယ်ဆိုရင်စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့ည9:30အထိ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနိုမီတာ1925 32တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်
အဖီယိုးပီးယားနိုင်ငံမှာလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေကြောင့်ပြီးခဲ့တဲ့နှစ်ထဲလူပေါင်းထောင်ကနန်းထိတည်ဆုံးခဲ့ရတာဟာနိုင်ငံတကာမှာလက်ခံထားတဲ့လူခွင့်ရေးဆန်သတ်မှတ်ချက်တွေကိုချိုးဖောက်ရာရောက်ကြောင်းအမေရိကန်သမ္မတအင်ဘူရိုကပြောဆိုလိုက်ပြီးတချိန်ကအမေရိကန်ရဲ့မဟာမိတ်ဖြစ်နေပေးအပ်နေတဲ့စီးပွားရေးအစီအစဉ်တွေကိုဆိုင်းငံ့ဖို့နဲ့ပိတ်ဆို့ဒဏ်ခတ်အရေးယူဖို့တတိပေးလိုက်ပါတယ်မကြခင်လရီဓမ္မမဟုတ်လေဒီလေမြန်မြန်ဆန်ဆန်တပုံတွေကမြို့တော်ကိုခြိတက်သိမ့်ပိုက်မဲ့အရေးရင်ဆိုင်နေရချိန်မှာပဲအမေရိကန်ကအခုလိုသတိပေးလိုက်တာပါအမေရိကန်ဆေးကုမ္ပဏီ Pfizer ကသူထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးအသစ် Paxlovid တောက်ဆေးဟာ COVID ကြောင့်ဆေးရုံတက်ရတာသေဆုံးရတာတွေကို89ရာခိုင်နှုန်းထိ short ချပေးနိုင်တယ်လို့တောက်ကြနေမှာပဲကြေညာလိုက်ပါတယ်။ဒါ့အပြင်ဒီဆေးကိုအရေးပေါ်အသုံးပြုခွင့်ပေးဖို့အတွက် FDA American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာနကိုတင်သွင်းဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။ American နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်ပူတွဲ CUC ချုပ်များဥက္ကဋ္ဌဖြစ်နေတဲ့တာဝန်ယူခဲ့ဘူးတဲ့ Colin Powell ရဲ့ဇာပနအခမ်းအနားကို Washington DC မြို့တော်က National Cathedral ခရိယံဘုရားကျောင်းမှာတောက်ကြနေကျင်းပရမှာမိသားစုမိတ်ဆွေတွေအပြင်အမေရိကန်သမ္မတတွေလည်းတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လထဲမှာပဲကိုဗစ်ရောဂါအကူးဆက်ခံရပြီးနောက်ဆက်တွဲဝေဒနာတွေကြောင့်နိုင်ငံခြားရေးဝန်ကြီးဟောင်းအသက်84နှစ်အရွယ်မှာကွယ်လွန်ခဲ့တာလည်းဖြစ်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးအတွက်ထောက်ခံပံ့ပိုးသူတွေကိုရာဇဝတ်မှုနဲ့ထောင်နဲ့တသက်တကြွန်းပြစ်ဒဏ်ဆင်မယ်လို့တေးအစုကထိုင်ဝမ်ရေးရာဌာနကတောက်ကြနေမှာပြောပါတယ်။ဒါဟာထိုင်ဝမ်ကိုတရုတ်ပိုင်တဲ့အဖြစ်နဲ့ကြီးညာထားတဲ့တရုတ်အစိုးရနဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာချိန်မှာထိုင်ဝမ်လွတ်လပ်ရေးလိုလားသူတွေကိုအပြစ်ပေးဖို့အတွက်တရုတ်အစိုးရကပထမဆုံးအချိန်ဖြစ်ပြောကြားခဲ့တာပါ
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့ဇီနတ်အဗ်ဒယ်ရာမန်တို့ဖြစ်ကြပါတယ်စနေနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ32 49နဲ့လိုင်းလမ်းမီတာ190တို့ကနေကျွန်တော်တို့ထုတ်လွှင့်ခဲ့တာပါတော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from